Welcome to the Voice of America in Burmese.
မင်္ဂလာပါရှင်မြန်မာတက္ကသိုလ်1380ပြည့်နှစ်တကူးလာဇန်17ရက်2019ခုနှစ်ဧပြီလ15ရက်တနင်္လာနေ့ VOA တန်ရဲ့ VOA American တန်ရဲ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line 2.1532လိုင်းလက်မီတာ190နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးနားဆင်နိုင်ပါတယ်ရှင်ကျွန်မခွန်ညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
ဘာကတော့ဆုမြတ်မော်မှာအမေရိကန်ပြည်တော်စုမှာဒီနေထိုင်ခွင့်အထောက်အထားလက်မှတ်မရှိသူတွေကိုအကာအကွယ်ပေးထားတဲ့မျိုးတွေစီကိုတရားမဝင်ရောက်လာသူတွေပို့ဖို့စဉ်းစားနေတယ်လို့အင်ဂျူရာကထပ်မံပြောကြားလိုက်ပါတယ်။စစ်တပ်အာဏာသိမ်းထားတဲ့ဆူဒန်မှာတော့အာဏာကိုအရသာနဲ့အမြန်ဆုံးပြန်လွှဲပေးဖို့အတွက်ဆန္ဒပြတောင်းဆိုနေကြပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရနိုင်တဲ့အခြေညာပေးပါမယ်ရှင်
။နောက်ထပ်ဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့တကြံအကြနှစ်မနေ့ကမြောက်ဦးမြို့နယ်ဘောင်းထွတ်ကျေးရွာမှာပြစ်ခတ်မှုကြောင့်တဦးသေးတဦးဒဏ်ရာရပေမဲ့စစ်တပ်ကသူတို့မပစ်တဲ့အကြောင်းညင်းဆိုပါတယ
်။ညဘက်မှာအယူသမားရှိတဲ့တပ်ရဲ့နောက်ဖက်ပေါ့အဲဒီမှာလူကတန်ကြတော့ကျွန်တော်ပြစ်လိုက်ဆက်နေတယ်နောက်ပြစ်တယ်ပြစ်ပြီးနောက်ပိုင်းမှာကျွန်တော်ပြစ်တဲ့ပြစ်လန်းကြောင်းနဲ့ပြစ်လန်းကြောင်းကတခြားအဲဒီဘောင်းထွတ်ကျေးရွာ
တမရော်သတင်းမှထုတ်ပြန်ရေးအဖွဲ့အတွင်းရေးမှူးဘုံမှုချုပ်ဇော်မင်းထွန်းရဲ့ပြောကြားချက်ဖြစ်ပါတယ်။နိုင်ငံတကာသတင်းတွေပြီးနားဆင်ရမှာပါရှင်။အစိုးရတာဝန်ရှိသူတွေပါတက်ရောက်မဲ့ဝတ်ပြည်နယ်ရဲ့ငြိမ်းချမ်းရေးနှစ်30ပြည့်အခမ်းအနားကျင်းပမဲ့ပန်ဆန်းမြို့ရဲ့အကျိုးမြင်ကွင်းကိုလည်းပြောပြမှာပါ။မဟာတကြံအကြက်နေအင်းလျာကံပေါင်ဘော်ကအလှဆင်ထားတဲ့ပသိမ်ထီးတွေဖြုတ်ယူခဲ့ကြတဲ့လောက်ရပေါ်သုံးသက်ချက်နဲ့အတူတကြံတေးလက်ဆောင်တစ်ပုဒ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။အခုရင်ဆုံးတော့တနင်္လာနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပါမယ်ရှင်။
အမေရိကန်ပြည်ထောင်စုမှာနေထိုင်ခွင့်အထောက်အထားလက်မှတ်မရှိသူတွေကိုအကာအကွယ်ပေးထားတဲ့မျိုးတွေစီကိုတရားမဝင်ရောက်လာသူတွေပို့မယ်ဆိုတဲ့သမ္မတဒေါ်နယ်ထရန့်ပြောကြားထားတဲ့အတိုင်းအင်ဂျူရောကလည်းတနင်္လာနေ့ကထပ်ပြီးတော့ပြောလိုက်ပါတယ်။နေဆက်မှာဖြစ်နေတဲ့ပြဿနာကိုဒီမိုကရက်တွေဘက်ကအတိအမှတ်ပြုဖို့ညှဉ်းဆန်နေမယ်ဆိုရင်နီလန်အားလုံးသုံးဖြည့်ရှင်းဖို့စဉ်းစားနေတယ်လို့အင်ဂျူရောပြောခွင့်ရဆာရာဆန်ဒက်စ်က Fox သတင်းဌာနရဲ့ Fox News Sunday ဆိုတဲ့အစီအစဉ်မှာပြောခဲ့တာဖြစ်ပါတယ်။လူဝင်မှုကြီးကြပ်ရေးဥပဒေတွေကိုဒီမိုကရက်တွေအမြန်ဆုံးမပြင်ဘူးဆိုရင်ရာဇဝတ်ဂိုင်းသားတွေမူရင့်မှောင်ခိုတွေပါတဲ့ရာဇဝတ်မှုကျူးလွန်သူမျိုးစုံကိုအမြန်ဆုံးလက်ခံရလိမ့်မယ်လို့သမ္မတထရမ့်ကစနေနေ့ကတွစ်တက်လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။တရားမဝင်ရောက်လာသူတွေကိုနေဆက်ကနေအဲ့ဒီမျိုးတွေကိုပို့ဆောင်ဖို့ကုန်ကျစရိတ်ကိုလွှတ်တော်ကခွင့်ပြုမထားဘူးလို့အမိမြေလုံခြုံရေးဌာနကတော့ပြောကြားပါတယ်။အဲ့ဒီလိုပို့မယ်ဆိုရင်မလိုအပ်တဲ့တာဝန်ကြီးတွေရှိလာလိမ့်မယ်လို့လူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်တပ်ဖွဲ့ ICE ကလည်းပြောကြားထားပါတယ်။အထောက်အထားစာရွက်စာတမ်းမရှိသူတွေကိုအရေးယူနေရပြန်ဖို့မခံရအောင်လို့ပြည်ထောင်စုအစိုးရဥပဒေတွေကနေအကာအကွယ်ပေးထားတဲ့မြို့တွေကို Sanctuary မြို့တွေလို့အမေရိကန်မှာတင်စားပြောပါတယ်။ California ပြည်နယ်အပါအဝင်ဒီမိုကရက်ထောက်ကန်သူအများစုရှိတဲ့ American မြို့ပေါင်းယာနဲ့ချီကမက္ကဆီကိုနယ်စပ်ကနေဝင်လာတဲ့တရားမဝင်နိုင်ငံပြောင်းသူတွေကိုလူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်တပ်ဖွဲ့ ICE နှိမ်နင်းမှုမခံရအောင်လို့အကာအကွယ်ပေးမယ်လို့ပြောကြားထားကြပါတယ်။
အစ္စလာမ်ဘာသာဝင်အမေရိကန်အောက်လွှတ်တော်အမတ်အီလ်ဟန်အိုမာက2000ခုနှစ်စက်တင်ဘာ17ရက်တိုက်ခိုက်မှုနဲ့ပတ်သက်လို့သူပြောဆိုခဲ့တဲ့သဘောထားမှတ်ချက်ကိုသုံးပြီးသမ္မတဒေါ်နယ်ထရမ့်က Twitter မှာပြန်တင်ခဲ့တဲ့ဗီဒီယိုကြောင့်သူ့ကိုလှုပ်ကြံမယ်ဆိုတဲ့ချင်းယောက်တာတွေတိုးပြီးတော့ရင်ဆိုင်နေရတယ်လို့ပြောလိုက်ပါတယ်။သူ့ပေါ်အသက်အန္တရာယ်ချင်းယောက်တာတွေဟာသမ္မတထရမ့် Twitter ကတင်လိုက်တဲ့ရေးသားချက်တွေကိုတိုက်ရိုက်ကူကားပြီးချင်းယောက်တာဖြစ်တဲ့အကြောင်းတနင်္ဂနွေနေ့ကညညာချက်ထုတ်ပြန်ပါတယ်။ပြီးခဲ့တဲ့လကအမေရိကန် Islamic ဆက်ဆံရေးကောင်စီမှပြောခဲ့တဲ့သူရဲ့ပြောဆိုချက်ကိုကောက်နှုတ်ပြီးတော့စက်တင်ဘာ17ရက်တိုက်ခိုက်ခံရမှုနဲ့အတူဝေဖန်ထိုးနှက်တဲ့ဗီဒီယိုကိုသမ္မတထရမ့်ကတင်ခဲ့တာပါအမေရိကန်ပြည်ထောင်စုနဲ့ကမ္ဘာတဝန်းလက်ရအစွန်းရောက်တည်းရဲ့အမုန်းတရားနဲ့အကြမ်းဖက်မှုတွေပိုတိုးလာနေတဲ့အကြောင်းနဲ့ဒီလိုဖြစ်အောင်သမ္မတထရမ့်ကအားပေးအမြောက်လုပ်နေတာတွေကိုလစ်လျူရှုထားလို့မရတော့ဘူးလို့လည်းပြောပါတယ်သမ္မတအင်ဂျီရောကတော့သမ္မတထရမ့်ဟာအမုန်းတရားတွေတိုးလာအောင်အပိအမြောက်လုံနေတဲ့ဆိုတဲ့ဆွဆွဲချက်နဲ့အစ္စလာမ်ဘာသာကိုမုန်းနှီးကြောင်းရွံ့နေသူဖြစ်တဲ့ဆိုတဲ့ဆွဆွဲချက်တွေကိုညှင်းဆုပ်ထားပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကတော့စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုကြီးနဲ့ပတ်သက်ပြီးတော့အမတ်တရရေးသားချက်တွေသဘောထားအမြင်တွေမှာအထူးအလေးနဲ့ထားဖို့လိုပြီးသမ္မတထရမ့်ရဲ့အီလန်အိုမာကိုဝေဖန်ထားတဲ့ Twitter စာမျက်နှာပေါ်ကဗီဒီယိုကိုဖယ်ရှားပစ်ဖို့လည်းတောင်းဆိုလိုက်ပါတယ်ခင်ဗျာ။
2016အမေရိကန်ရွေးကောက်ပွဲမှာရုရှားဝင်နှောက်ယှက်မှုနဲ့ပတ်သက်တဲ့အစီရင်ခံစာကိုရှေ့နေချုပ်ကအခုရက်ပိုင်းလူသိရှင်ကြားထုတ်ပြန်ဖို့ရှိနေချိန်မှာပဲသမ္မတဒေါ်နယ်ထရမ့်ကတော့သူ့ဘက်ကအမှားတစုံတရာမလုပ်ခဲ့တဲ့အတွက်အပြစ်ကလွတ်တယ်လို့ထပ်မံပြောကြားခဲ့ပါတယ်။အထူးစုံစမ်းရေးမှူးရောဘတ်မော်လာရောမော်လာထုတ်ပြန်တဲ့အစီရင်ခံစာကိုအခြေခံပြီးကောက်ချက်ဆွဲထားတဲ့ရှေ့နေချုပ်ဝီလျံဘားကပါ ရုရှားနဲ့ပူးပေါင်းကြံစီခြင်းဥပဒေကိုနှောက်ယှက်ဟန်တားခြင်းမရှိဘူးလို့ပြောထားပြီးသားဖြစ်တယ်လို့တမရထရမ့်က Twitter လူမှုကွန်ရက်ပေါ်မှာရေးသားပါတယ်။ဒီကျူးလွန်မှုတွေကို Hillary Clinton Democrat Party နဲ့သူ့ရဲ့အဆိုအကျင့်ပြတ်နေတဲ့တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေကလုပ်ခဲ့တာလို့တမရကဒီနေ့ Twitter ပေါ်မှာရေးတာပါ။အထူးစုံစမ်းရေးမှုမော်လာရဲ့စာမျက်နှာ400လောက်ရှိတဲ့အစီရင်ခံစာတွေကအချို့တစ်ချက်တွေကိုရှေ့နေချုပ်ဘားကဖယ်ရှားပြီးတော့အခုသတင်းပတ်ထည့်လူသိရှင်ကြားထုတ်ပြန်မယ်လို့ဝါရှင်တန်နိုင်ငံရဲ့အတိုင်းဝိုင်းကမျှော်လင့်နေကြပါတယ်။ရှေ့နေချုပ်ဘားကစာမျက်နှာ4မျက်နှာအနှစ်ချုပ်ထုတ်ပြန်ခဲ့တာမှာတော့ထရမ့်အောင်နိုင်ရေးတာဝန်ရှိသူတွေရုရှားနဲ့ပူးပေါင်းကြံစီခဲ့တယ်လို့ပြောနိုင်လောက်တဲ့အထောက်အထားမတွေ့ရတယ်လို့တရားစီရင်ဆောင်ရွက်မှုတွေမှာထရမ့်ကတားဆီးဟန်တားခဲ့သလားဆိုတဲ့အပေါ်အထူးစုံစမ်းရေးမှုမော်လာကအပြစ်မရှိဘူးလို့လည်းပြောမထားဘူးလို့ကောက်ချက်ချထားပါတယ်။ဒါကြောင့်အစီရင်ခံစာကိုအပြည့်အဝထုတ်ပြန်ဖို့အတွက်လွှတ်တော်အမတ်တွေကတောင်းဆိုနေကြတာဖြစ်ပါတယ်
။ဆူဒန်နိုင်ငံခါတူးမြို့ကဆူဒန်စစ်ထောင်နယ်ချုပ်အပြင်ဘက်မှာထိုင်သိမ်းမောင်းနေကြတာကိုဖြိုခွဲဖို့ကြိုးပမ်းတာတွေရှိလာတာကြောင့်ထောက်ခံသူတွေအနေနဲ့လာရောက်စုဝေးကြဖို့ဆန္ဒပြပွဲကိုဥဆောင်သူတွေကဒီနေ့မှလုံးစော်စည်းရုံးခဲ့ကြပါတယ်။ဒီတော်လန်ရေးကိုကာကွယ်ဖို့အတွက်ဆူဒန်ပြည်သူတွေအနေနဲ့ထိုင်သပိတ်ဆန္ဒပြတဲ့နေရာကိုလာရောက်ကြဖို့တောင်းဆိုတယ်လို့ဆန္ဒပြပွဲကိုဥဆောင်သူတွေကကြေညာချက်ထုတ်ပြန်ထားပါတယ်။ဒါပြင်ဆန္ဒပြတဲ့သူတွေကတမနာအိုမာအယ်ဘာရှားကိုဖြုတ်ချပြီးစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်အရသာအစိုးရကိုအာဏာချက်ချင်းပြန်လွှဲဖို့ကိုဒီဆန္ဒပြတဲ့သူတွေဘက်ကတောင်းဆိုထားပါတယ်။မနေ့တနင်္ဂနွေနေ့ကတော့တိုင်းပြည်ကိုဥဆောင်နိုင်အောင်ကူညီတဲ့အနေနဲ့သူတို့အနေနဲ့အရသာဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ကိုဖွဲ့စည်းပေးသွားမှာဖြစ်ကြောင်းဒါပေမဲ့တမနာနေရအတွက်တော့အရသာတူကိုရွေးချယ်သွားမှာမဟုတ်ဘူးဆိုပြီးတော့ဆူဒန်စစ်ကောင်စီကပြောပါတယ်။ဆန္ဒပြပွဲတွေကိုတားဆီးရပ်တန့်သွားမှာမဟုတ်ဘူးလို့လည်းဆူဒန်စစ်တပ်ရဲ့ပြောခွင့်ရကပြောပါတယ်ဆန္ဒပြတဲ့သူတွေအနေနဲ့ဒီကြေညာချက်အပေါ်မှာလက်ခံချိန်နဲ့နိုင်မလားဆိုတာကတော့အခုချိန်ထိမသိရသေးပဲဖြစ်နေပါတယ်။ဒါပြင်စစ်ကောင်စီအနေနဲ့တိုင်းပြည်ရဲ့အာဏာကိုချင်းချက်မရှိအမြန်ဆုံးလွှဲပြောင်းပေးဖို့ကိုဆန္ဒပြတဲ့သူတွေဘက်ကတောင်းဆိုထားပြီးတော့သူတို့ရဲ့တောင်းဆိုချက်တွေကိုမရမချင်းနောက်ထပ်ဆန္ဒပြတာတွေကိုလှုပ်သွားမယ်ဆိုပြီးတော့ပြောထားပါတယ်ခင်ဗျာ။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 6335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီနေ့လာနေညဘက်နိုင်ငံတကာသတင်းတွေကို VOE ကဆက်ပြီးတော့ကြီးညာပေးနေပါတယ်ဂျပန်နိုင်ငံမှာ2012ခုနှစ်ကဒီငရင်တန်နဲ့ဆူနာမီတန်းကြောင့်ပျက်စီးခဲ့တဲ့ဖူကူရှိမားကနျူကလ িয়ার ဓာတ်ပေါင်းပို3ခုတည်းကတခုရဲ့လောင်စာချောင်းတွေကိုဖယ်ရှားတဲ့လုပ်ငန်းတွေစတင်နေပါပြီ။အမှတ်3ဓာတ်ပေါင်းပို့ရဲ့အေးအေးခံရေခံတွေကနေအသုံးပြုထားပြီးသားနဲ့အသုံးမပြုရသေးတဲ့လောင်စာချောင်းတွေကိုစတင်ဖယ်ရှားနေပြီလို့တက်ကိုလျှက်စစ်ဓာတ်အပိကုမ္ပဏီကပြောပါတယ်။ဓာတ်ပေါင်းပို့တွေကလောင်စာချောင်းပေါင်း966ခုကိုဖယ်ရှားဖို့အတွေ့အထိနှစ်နှစ်အထိကိုအချိန်ကြာနိုင်တယ်လို့တက်ကိုကခန့်မှန်းပါတယ်။ဓာတ်ပေါင်းပေါ်ထဲမှာဒီရေဒီယိုဓာတ်တတိကြွအစစ်မြင့်နေစေဖြစ်တာကြောင့်မီတာ900လောက်အဝေးမှာရှိနေတဲ့အခန်းကနေပြီးတော့အဝေးထိန်းစက်တွေနဲ့လောင်စာချောင်းတွေကိုဖယ်ရှားရတာဖြစ်ပါတယ်။အမှတ်3ဓာတ်ပေါင်းပေါ်ကလောင်စာချောင်းတွေရှင်းလင်းပြီးသွားရင်တော့အမှတ်1နဲ့အမှတ်2ဓာတ်ပေါင်းပေါ်တွေရဲ့တူလောင်ကန်တွေထဲမှာရှိတဲ့နျူကလ িয়ার လောင်စာချောင်းပေါင်း1000ကိုတက်ကိုကုမ္ပဏီကဖယ်ရှားမယ်လို့မျှော်လင့်ရပါတယ်။လွန်ခဲ့တဲ့၈နှစ်တုန်းကအင်အားပြင်းငရင်နဲ့ဆူနာမီဒီလိုင်းကြီးတွေရဲ့တန်းကြောင့်ဖူကူရှိမားဒါယီချီလျှက်စစ်ဓာတ်အပိစက်ရုံကဓာတ်ပေါင်းပို့3ခုထိခိုက်ပျက်စီးခဲ့တာကြောင့်ဓာတုအစိတ်သိမ့်မဲ့ဘေးကနေရှောင်ရှားနိုင်ဖို့စက်ရုံဝန်ကျင်မှာနေထိုင်သူတောင်းတဲ့ချီဘေးကင်းရာရွှေ့ပြောင်းခဲ့ကြရပါတယ်
။မြောက်ကိုရီးယားနျူကလ িয়ার အရေးနဲ့ပတ်သက်လို့အမေရိကန်နဲ့မြောက်ကိုရီးယားကြားဆွေးနွေးမှုတွေပြန်ဆနိုင်အောင်သူ့ဘက်ကအတက်နိုင်ဆုံးကြိုးစားမယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကဒီကနေ့ပြောကြားလိုက်ပါတယ်။ဒီကိစ္စညှိနှိုင်းဖို့မြောက်ကိုရီးယားခေါင်းဆောင်နဲ့၄ချိန်မြောက်တွေ့ဆုံဖို့အတွက်သူ့ဘက်ကစဉ်းစားရှိတယ်လို့တောင်ကိုရီးယားသမ္မတကပြောပါတယ်။တောင်ကိုရီးယားကတောင်ကိုရီးယားကဂျာဝန်ဆေးဆက်ပေးနေတာနဲ့ဖက်သက်လို့တောင်ကိုရီးယားဆိုရဟာသူ့အခန်းကဏ္ဍထက်ကိုကြော်ပြီးလုပ်နေတယ်လို့မြောက်ကိုရီးယားကအခုစနေတနင်္ဂနွေရုံးပိတ်ရက်ကပြင်းပြင်းထန်ထန်ဝေဖန်နေတဲ့ဂျာကပဲတောင်ကိုရီးယားသမ္မတကအခုလိုပြောခဲ့တာပါအမေရိကန်နဲ့မြောက်ကိုရီးယားကြားနျူကလ িয়ার ဖျက်သိမ်းရေးသဘောတူညီမှုရရှိနိုင်ရေးဆွေးနွေးပွဲတွေပြန်ဆနိုင်ဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကသမ္မတဒေါ်နယ်ထရမ့်ကိုပြီးခဲ့တဲ့သတင်းပတ်ကအီမီတော်မှာလာရောက်တွေ့ဆုံခဲ့ပါသေးတယ်ပိတ်ဆို့တံခတ်မှုတွေကိုဖယ်ရှားစေခြင်းနဲ့မြောက်ကိုရီးယားကအမေရိကန်ဘက်ကတွတ်ချက်မှုနဲ့သဘောထားကိုပြင်မယ်ဆိုရင်တော့တမနာထရမ့်နဲ့နောက်ထပ်ဆွေးနွေးဖို့လိုလားပါတယ်လို့ကင်ဂျုံအုံးကပြီးခဲ့တဲ့ရက်ပိုင်းကပဲပြောကြားခဲ့ပါတယ်ခင်ဗျာ
2019ခုနှစ်ကဖိလစ်ပိုင်နိုင်ငံမာရာဝီမြို့စီးနှင်တိုက်ခိုက်မှုဖြစ်လာအောင်ကူညီခဲ့တဲ့မွတ်စလင်စစ်သွေးကြွခေါင်းဆောင်တည်ဆောင်းသွားတယ်ဆိုတာ DNA စစ်ဆေးချက်တွေကအတည်ပြုနိုင်ခဲ့တယ်လို့ဖိလစ်ပိုင်တာဝန်ရှိသူတွေကပြောလိုက်ပါတယ်။သူဟာဒေတာရင်းမှာ IS အစွန်ရောက်တွေခြေကုပ်ယူနိုင်အောင်ကူညီတဲ့နေရာမှာအရေးပါသူတစ်ယောက်ဖြစ်တယ်လို့လည်းသတ်မှတ်ခံထားရသူပါ။တာဗရန်မျိုးမှာမလ14ရက်နေ့ကဖိလစ်ပိုင်စစ်တပ်ရဲ့အပြန်အလှန်ပစ်ခတ်မှုအတွင်းမှာစစ်သွေးကြွ၄ယောက်တည်ဆုံးခဲ့ပြီးတော့တည်ဆုံးသွားသူတွေကတစ်ယောက်က Owaida Maramhamza ဖြစ်တယ်ဆိုတာကို DNA စစ်ဆေးချက်တွေကအတည်ပြုနိုင်ခဲ့တယ်လို့ဖိလစ်ပိုင်ပြည်ထရေးဝန်ကြီးကပြောကြားခဲ့ပါတယ်။ Haramza တည်ဆုံးခဲ့တာနဲ့ပတ်သက်ပြီးတော့ DNA စစ်ဆေးချက်တွေလုတ်ပြီးအတည်ပြုပေးဖို့ဖိလစ်ပိုင်စစ်တပ်က American အာဏာပိုင်တွေကိုအကူအညီတောင်းခံခဲ့တာဖြစ်တယ်လို့ AP သတင်းကဖော်ပြပါတယ်။
မဂန်ပြည်တော်စုတောင်ပိုင်းကနေအရှိတ်ကံယူလန်တျောက်အင်အားပြည့်မုံတိုင်းကြီးရွေရှားသွားနေတာနဲ့အတူတနင်္ဂနွေနေ့ကလေစင်နှမောင်းကြောင့်9ယောက်ထပ်မင်းတည်ဆုံးခဲ့ပါတယ်။နိုင်ငံတောင်ပိုင်းတက်ဆက်ပြည်နယ်ကနေအလာဘားမားပြည်နယ်အထိလေစင်နှမောင်းပေါင်းတရားစင်ကြော်တိုက်ခိုက်ခဲ့လို့တည်ဆုံးခဲ့သူ9ယောက်ထဲမှာ3ယောက်ကကလေးတွေဖြစ်ပါတယ်။ပြည်နယ်နဲ့မုံတိုင်းတန်ခံရသူ100ကျော်ရှိပါတယ်။အမေရိကန်တဝန်းကလင်ခီးစင်ပေါင်း600နီးပါးဖျက်သိမ်းတာမှမဟုတ်ခီးစင်နောက်နေကြံ့ကြမှုတွေကြုံခဲ့ရပါတယ်။ဂျော်ဂျီယာပြည်နယ်အဂေါစတာမှာချင်းပါခဲ့တဲ့ Damascus County ရိုက်ပြိုင်ပွဲလဲလေပြင်းမုန်တိုင်းတန်ရှောင်ရှားနိုင်ဖို့သတ်မှတ်အချိန်တက်နိုင်ပိုင်းဆော့ပြီးတော့ကျင်းပခဲ့ရပါတယ်။ဒီပွဲမှာတော့ Tiger Woods က5ချိန်မြောက် Master Championship ကိုရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ။ Direct from Washington The Voice
of America တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်လိုင်းတို့ပြောပြပေးသွားကြတာပါအခုဇက်တိုက်နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးလူတဦးသေဆုံးခဲ့ရတဲ့ရခိုင်ပြည်နယ်တွေကပြစ်ခတ်မှုအကြောင်းနဲ့စပါမယ်ရှင်မနေ့တကြံအကြနေ့မနေ့တုန်းကရခိုင်ပြည်နယ်မြောက်ဦးမြို့နယ်အတွင်းပြစ်ခတ်မှုတွေကြောင့်ဘောင်းတွတ်ကျေးရွာသားတဦးသေဆုံးပြီးတဦးဒဏ်ရာရခဲ့ပါတယ်နယ်မြေခံမြမတက်ကပြစ်ခတ်တာဖြစ်ကြောင်းရွာသားတွေကပြောနေပေမဲ့တက်မတော်ဘက်ကတော့သူတို့ပြစ်တာမဟုတ်ဘူးလို့ညင်းထားပါတယ်။ဒီသေဆုံးမှုအတွက်ကြွေးရွာအုပ်ချုပ်ရေးမှုတွေကိုအမှုဖွင့်ပထားတယ်လို့တက်မတော်တာဝန်ရှိသူတွေဘက်ကပြောပါတယ်။ VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်အတွင်းကဘောင်းတွတ်ကျေးရွာမှာတကြံအကြနေ့မနေ့ပိုင်းကမြန်မာစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ရွာသားတဦးသေဆုံးခဲ့ရပြီးနောက်တူကတော့တန်ရာရရှိခဲ့တယ်လို့အကူအညီပေးရေးဖွဲ့ဝင်ကိုအောင်ထွန်းကပြောပါတယ်
။ဘောင်းတွတ်ရွာဆိုတာကတည်ရင်300000နဲ့300000တည်ရင်တစ်ခုကြားမှာရှိတာပါ။မြောက်မြို့ရဲ့တောင်ဘက်ခြမ်းမှာရှိတာပါ။ဘယ်ကောင်းလိုက်လောက်မှသူက460000လောက်ပေါက်တယ်။ပြီးရင်သူကဟိုကားတွေနဲ့မှ land shop ကိုထွက်လာရတယ်ပေါ့နော်။အမီးနားမှာရှိတဲ့ရွာတစ်ချောင်းလုံးကို land တစ်ချောင်းလုံးကိုဒီဖောက်ပြီးသွားနေရတာ။အဲ့ဒီချစ်လေးရဲ့နေရာကပြစ်တာကရခဏလေးလောက်ပြောင်းဖြစ်တယ်။ကျွန်တော်ထင်တာလူကိုဒိတ်ပြစ်တာဟုတ်ချင်မှဟုတ်နေတယ်။သူကထောက်နေရအတိုင်းပြင်းနေမတိုးတဆက်ထိတော့တဲ့ပုံစံမျိုးပါ။ပြေသွားတဲ့လူနဲ့တကယ်တဲ့လူကကျတော့သူကတနာရီလောက်မှသူကကြည့်တာကြည့်ရပြေရလူကတော့တခါလုံး online နဲ့တူကကိုပြီးရနေပြေရောနောက်ပြောက်ကတော့တူကတညာလုံး online ရပြေရင်နေမှာပေါ့။အော်ငါဘာသူ့မလာမကြည့်ရဘူးဗျာ။ဘာလို့လဲဆိုရင်တူကခနဲ့တန်နေရတရားလုံးမြင်နေရပေါ့။ဟိုမနေ့မိုးလင်းမှာပဲဟိုပြည်လူရှင်များအသင်းကကားနဲ့တွားပြီးပြီးတော့မှသူရှေ့အောင်ရောက်တာအဲ့ဒီမှာသူဒီမိတာပေါ့နော်။
ဒီပြစ်ခတ်မှုအတွင်းဘောင်းတွတ်ကျေးရွာသားဥမောင်ကျော်စိန်တိတ်ဆုံးခဲ့ပြီးလက်ကကျေးရွာကစစ်ပြေးရှောင်နေသူဥကျော်သိန်းကတာယာပြင်းထန်စွာရရှိခဲ့ပါတယ်။ဒီလိုပြစ်ခတ်မှုဖြစ်ပွားပြီးဘောင်းတွတ်ကျေးရွာသား900ကျော်ဟာလည်းဒိုင်းကြီးရောက်ကထွန်းမှာစစ်ပြေးသိန်းချောင်လာနေရတယ်လို့ကိုအောင်ထွန်းကပြောပါတယ်။ဘောင်းတွတ်ရွာသွင်းပြစ်ခတ်မှုဟာတပ်မတော်ကပြစ်ခတ်တယ်လို့ဒေသခံရွာသားတွေကပြောဆိုနေပေမဲ့တပ်မတော်သတင်းမှန်ထုတ်ပြန်ရေးဖွဲ့အသွင်းရေးမှူးဗိုလ်မှူးချုပ်စွန်မင်းထွန်းကတော့မဟုတ်မှန်ကြောင်းအခုလိုပြောဆိုပါတယ
်။ညဘက်မှာအယူသမားရှိတဲ့တရရဲ့နောက်ဖက်ပေါ့အဲ့မှာလူကတန်ကြတော့ကျွန်တော်ပြစ်လိုက်ဆက်နေတယ်နောက်ပြစ်တယ်ပြစ်ပြီးနောက်ပိုင်းမှာကျွန်တော်ပြစ်တဲ့ပြစ်လန်းကြောင်းနဲ့ပြစ်လန်းကြောင်းကတခြားအဲ့ဘောင်းတုတ်ကြီးရွာတခြားပါဗျာနောက်တစ်ခုကတော့အဲ့ဘောင်းတုတ်ကြီးရွာထဲမှာကျွန်တော်ပြစ်ပြီးတော့မှခဏတန်၆ဆက်ကြားတယ်ကြားပြီးတော့နောက်ပိုင်းမှာရွာလေးကြီးရတဲ့လူစီကိုအုပ်ချုပ်ရေးမှူးကတပ်ကိုဖုံးကတ်တယ်ပြောတယ်တယောက်ကန်ရတယ်တယောက်တည်းရဖုံးကတ်တယ်ပြောတယ်ဖုံးကတ်တယ်ပြောပြီးနောက်ပိုင်းမှာကျွန်တော်တပ်ကနေသွားရောက်စစ်ဆေးတယ်စစ်ဆေးရတာကလူကြီးကမတွေ့တော့ရွာအုပ်ချုပ်ရေးမှူးလည်းမတွေ့တော့
ဘောင်းတို့ကျေးရွာတွင်ပြစ်ခတ်သိမ်းဆုပ်မှုအတွက်တပ်မတော်ကလည်းကျေးရွာအုပ်ချုပ်ရေးမှူးတွေကိုအမှုဖွင့်ထားတယ်လို့ဘုံမှုချုပ်စွန်မင်းတို့ကဆက်ပြောပါတယ်
ကျွန်တော်အမှုဖွင့်ထားတဲ့ဆိုတော့အဲဒီရွာလူကြီးကမတူတဲ့ကံမလို့ဒီရွာလူကြီးနဲ့ပတ်သက်ပြီးလည်းကျွန်တော်အုပ်ချုပ်ရေးမှူးနဲ့ပတ်သက်ပြီးလည်းကျွန်တော်အမှုဖွင့်ထားတယ်ပေါ့
ဒီခိုင်ပြည်နယ်တွင်စစ်ရေးသိမ်းမှန်နေတဲ့အချိန်တွေကြောင့်စစ်တွေမြောက်ဦးကြောက်တော်စတဲ့မြို့နယ်တော်များများမှာတကြမ်းရေကစားတဲ့မန္တပ်ပြောပွဲတွေမရှိတော့ပဲဖျားရည်တပ်ပွဲပွဲလောက်ကတည်းကကျင်းပခဲ့ကြပါတယ်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်တွင်မှာမြမသမတော်နဲ့ရခိုင်တပ်တော်အီတို့ကြားတိုက်ပွဲတွေရက်ဆက်ဆုပ်စုလို့ဖြစ်ပွားနေပြီးတိုက်ပွဲတွေတွင်အရသားတွေပေါ်မှာထိခိုက်မှုတွေများပြားနေပါတယ် ပြီးခဲ့တဲ့ဧပြီလ10ရက်နေ့ကမြောက်ဦးမြို့ကရဲတပ်ရင်းတိုက်ခိုက်ခံရပြီးနေမြရှင်းလင်းရေးလှုပ်ဆောင်မှုအတွင်းမှာလက်ကရွာသား28ဦးကိုမြန်မာစစ်တပ်ကဖမ်းဆီးသွားခဲ့ပါတယ်ဒီဖန်စီကရွာသားတွေရဲ့နောက်ဆုံးအခြေအနေကိုမကြားသိရသေးဘူးလို့လက်ကကြေးရွာအုပ်ချုပ်ရေးမှူးဦးအောင်တမ်းမြင့်ကပြောပါဗျာ။တင
်းမကြောက်ဘူးခင်ဗျာတို့ဒီမှာရှိတယ်ဒီမှာထားတယ်ဆိုတာတင်းမကြောက်ဘူး။လိုင်းထဲမှာကြားတယ်ဒါပေမဲ့ကြေးကြားကြတော့သိရသေးဘူးခင်ဗျာ
။တမတော်တရင်မှာထုတ်ပြန်ရေးဖွဲ့တွင်မူဘုံမှုရုပ်စုံမင်းထုံးကတော့ဖန်စီထားတဲ့တူတွေကိုစစ်ဆေးနေစေလို့ပြောပါဗျာ။ဒ
ီလိုတော့ကျွန်တော်ကစစ်ဆေးတော့မှရှိသေးတယ်။တချို့ဆက်ဆက်တဲ့နေလည်းကျွန်တော်ပြန်ပြီးပေါ်ထုတ်ရမယ်။သူတို့ကတဲ့ရင်အပြည့်စုံတော့ကျွန်တော်မထောက်ပြနိုင်သေးဘူ
း။လက်ရှိလက်ကရသောသဆောင်ကျော်ဟာအနီးနားဝန်းကျင်ဖြစ်တဲ့တင်းထိန်ကန်ဝက်လှစတဲ့ရွာတွေမှာစစ်ပီးတင်းချောင်နေရပါတယ်။လက်ရှိရခိုင်ပြည်နယ်တွင်တမတော်နဲ့အေအီတို့ဖြစ်ပွားနေတဲ့တိုက်ပွဲစဉ်တွေတွင်အရသာတွေပေါ်မှာပြင်းမထားတိုက်ခိုက်မှုတွေများလာနေလို့ဒေသခံတွေစိုးရင်စိတ်တွေတိုးပွားနေပါတယ်။ဒီလိုစစ်ရေးတင်းမာမှုတွေကြောင့်တိုက်ပွဲဖြစ်ပွားရဒေသကရွာသား3000ခန့်ဟာစစ်ပီးတင်းချောင်နေရတယ်လို့အကူအညီပေးဆောင်ရေးမှလည်းကန့်တန့်တိုင်းမြစ်ခံနေရတဲ့အတွက်နေတိုင်းစားတော့ရေးမှခက်တွေ့နေတယ်လို့ဆက်ရှောင်ကူညီပွေးရေးဘွဲတွေကပြောပါတယ်ခင်ဗျာ
နိုင်ကွန်းအိမ်ပြောပြသွားတာပါရှင်အခုဝါပြည်ငင်းချမ်းရေးနှစ်30ပြည့်ဘက်ကိုလည်းအလှည့်ပေးပါမယ်ဝါပြည်နယ်ငင်းချမ်းရေးနှစ်30ပြည့်အခမ်းအနားကိုပန်ဆန်းမြို့မှာဧပြီလ16ရက်ကနေ18ရက်နေ့ထိနှစ်ရက်ကြာကျင်းပတော့မှာပါမြန်မာအစိုးရတာဝန်ရှိသူတွေပါဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့အထူးဖိတ်ကြားထားတဲ့ဧည့်သည်တော်တွေတက်ရောက်မှာဖြစ်ပေမဲ့နိုင်ငံခြားတန်တမန်တွေနဲ့နိုင်ငံခြားသတင်းတောက်တွေကတော့မြန်မာအစိုးရစီကခွင့်ပြုချက်မရလို့တက်ခွင့်မရကြဘူးလို့ဆိုပါတယ်နှစ်ပတ်လည်ပွဲပြင်ဆင်မှုအခြေအနေတွေနဲ့ပတ်သက်လို့ပန်ဆန်းမှာသတင်းယူဖို့ရောက်နေတဲ့ VOA သတင်းတောက်ကိုမိုးစော်ကိုမေးကြည့်တဲ့အခါမှာသူကအခုလိုစပြောပါတယ်
ကျွန်တော်တို့တန်ဆောင်းရောက်ပြီးတဲ့အချိန်မှာတော့တမျိုးလုံးဝလှုပ်ရှားနေတယ်ဗျာ။လှုပ်ရှားနေတယ်ဆိုတာဒီ UWF ရပေါ်လို့ဘာဒီနဲ့တရှိနေတဲ့တမဘကလည်းဒီလိုဒီစီရေးနေချင်တာလေးဒီခန်းသားဆွဲမှာပြမဲ့ဒီဟာစီးပြအခန်းသားတွေလေ့ကျင့်တာလည်းမြင်ရတယ်။နောက်ဒီမှာရှိတဲ့တန်းသားတွေအားလုံးပေါ်လို့အလုံးအားလည်းဒီအကအဖွဲ့တွေပါနေတဲ့ကပ်ပြထမင်းလို့ဆိုတော့နေချီပြီးတော့လာတဲ့အနေထားကိုပြည်နေတယ်
လုံချုံရေးအခြေအနေကပဲဗျာဘလို့ရှိသလဲလုံချုံရေးတင်းကျပ်ထားတာတွေဘာတွေများတတိထားမိတာရှိသလားခင်ဗျာ
ကျွန်တော်လာတဲ့လမ်းတစ်ချောင်းမှာဒီတော့ဒီအဝင်ခွဲတွေအားလုံးကိုဒီတိတိကျကျစစ်ဆေးတာမျိုးတွေတွေ့ရတယ်ပေါ့ဆက်ဆိုင်ရောက်ပြီးတော့မှအခြေအနေကိုမေးကြည့်တဲ့အခါမှာလည်းဒီလုံချုံရေးညာကတော့သူချက်ချာပြည်ပနာမရှိဘူးဆိုတာမျိုးတွေ့ရပါတယ
်ဆောစောကွန်မိုးစောပြောတဲ့အထက်မှာပါသွားတဲ့ဒီလူတွေလည်းအများကြီးရောက်နေကြတာပေါ့နော်တောင်းချီပြီးတော့ဆိုတော့အစိုးရဘက်ကအပါအဝင်ပေါ့လေနိုင်ငံရေးပါတီတွေနဲ့တခြားတိုင်းသားလေးနဲ့ကိုင်အဖွဲ့အစည်းတွေဘယ်သူတွေကိုဖိတ်ထားတယ်လဲဘယ်သူတွေတက်ကြမယ်လို့များသိထားတယ်လဲခင်ဗျဟု
တ်ကဲ့ကျွန်တော်ကကျွန်တော်သိထားဆိုရင်တော့ဒီအစိုးရဘက်ကဆိုလို့ရှိရင်ကျွန်တော်တို့အစိုးရကိုယ်တိုင်အဖွဲ့နဲ့ဆိုရင်အစောပိုင်းကတော့ဒီဒေါ်ဆန်းစုကြည်ပေါ့လေနိုင်ငံတော်အတိုင်းအတာပုံကိုစက်မယ်ပါလို့တင်းနေကြားခဲ့ရတယ်ပေါ့လေဒါပေမဲ့အခုနောက်ပိုင်းကြည့်ရတဲ့အချိန်ကတော့ဒီအစိုးရကိုယ်စားဖက်ကိုဒီအလိမ္မာနဲ့လူမှုကြီးကြပ်ရေးနဲ့ဒီပြည်သူ့အားဝန်ကြီးဌာနဝန်ကြီးဦးသိန်းစုဦးတော်ပြီးတက်နေလို့ကြည့်ရပါတယ်။နောက်အဲ့ဒီထဲမှာဆိုရင်ချင်းရင်းချင်းကော်ဖီဒီကောက်ဦးသိန်းကျော်လေးလာမယ်။နောက်ဒီနိုင်ငံတော်အတိုင်းပင်ခံရုံးဝန်ကြီးဌာနကနှင်းချမ်းမှုဦးစော်ချေ။နောက်ဒီမြို့သားပြည်သူ့ရဲ့ရင်းချင်းဘူဌာနကဦးမိုးစော်ဦး။နောက်ဒီရှင်းပြီးလဲစီအောင်ဖော်တာလုံနေဝန်ကြီးပေါ်လို့သူတို့ကဒီ6ရက်နေ့မှာလာရဖို့ရှိပါမယ်။ဒီလိုလာမှာကတော့ဒီလိုဒီကျန်းပုံကနေဒီစင်းဒါဟင်းနဲ့လာမယ်။ဆက်ချောင်းနေဒီကအိတ်နဲ့အိတ်ရောဆက်ခွန်နေတဲ့ခန္ဓာတက်ဖို့ရှိတယ်ပြရပါလေ။တိုင်းပန်းလက်နဲ့ခိုင်အဲ့ဒီဆက်တာတော့ကျွန်တော်တို့ပြရတော့ဆိုလို့ရှိရင်ပြရတော့ပါမယ်ကချင်းနောက်ဒီမျိုးသားဒီရောပါလေ KMD ပါမယ်ပြင်ပါမယ်နောက်မြန်မာပြည်ပါတီပါမယ်နောက်ရှမ်းက SSPP ပါမယ်နောက်ကျွန်တော် EBS ကလည်းလာပြီးတရားလေးဒီကျောင်းသားကျန်တော့ဆိုနောက်ဒီ EE ကခိုင်ကျန်တော့နောက် PNL ဒီ PM လောက်ဖွယ်ပေါ်လေလူဖွယ်ပြီးတော်တော်များများရောက်နေပြီးပြရပါတယ်ဗ
ျဟုတ်ကဲ့ခင်ဗျဟိုသတင်းမီဒီယာတွေရောဗျတော်တော်များများရောက်နေတယ်ထင်တယ်ဆိုတော့သူတို့ကောလွတ်လပ်လပ်သတင်းယူခွင့်သွားလာခွင့်ရှိသလားဒါမှမဟုတ်သူတို့ live ပို့ပေးတာတွေပါလိမ့်ရှိသလားဘယ်လိုပုံစံနဲ့သူတို့သတင်းယူလို့ရပါလဲ
ငငင်းပြသားရီလာဖို့မှာတော့ဒီဟာဒီမှာအကန့်တိုက်ရှိရလို့ကြားပါတယ်ခင်ဗျာဒီဖိစစ်ကစ်ဆိုလို့ရှိရင်ဒီ EU ကဒီကိုယ်စားလှယ်ကိုလောလာဖို့ပြင်ဆင်ထားရရှိရစီတဲ့ဆိုတဲ့အမျိုးကြီးဒီလိုဒီဝါဆက်ဆိုင်ဂျုံဘက်ကနေတင်ကြားရတယ်နောက်အဲ့ဒီကိုယ်လာမဲ့ကိစ္စမှာကျွန်တော်မြန်မာပြည်အနေနဲ့တိုင်းဝန်ကြီးဌာနအနေနဲ့ဥပဒေနဲ့ရလို့ဒီလိုမလာဘူးလို့လည်းကျွန်တော်ကြည့်ရပါတယ်ခင်ဗျာ တစ်ဖက်ကတော့ကျွန်တော်ဒီနိုင်ငံသားသတင်းထုတ်ပြီးလာဖို့ပြင်ဆင်လေဒီကျွန်တော်များတော့လာဖို့ပြင်ဆင်နေချိန်မှာခွင့်ပြုချက်မရဘူးလို့သိရပါတယ်။ဒါပေမဲ့ကျွန်တော်တို့ဒီဟိုမှာတော့ပန်းစမ်းနေတာဒီတိုင်းနဲ့နဲ့မှာဆိုလို့ရှိရင်နိုင်ငံသားသတင်းတော့ခုနှစ်ယောက်ရှိအောင်လောက်ကိုသိရတယ်ဒီရတော့ဒီကဝင်လာတဲ့ဟာကတော့လာအိုဘက်ကနေသူဝင်လာနေသူဒရင်းနေပြရပါဗျာ
ဝါဒီအခုလိုနှစ်30ပြည့်အခမ်းအနားလုပ်နေတဲ့အချိန်မှာဒီအစိုးရတာဝန်ရှိတဲ့သူတွေဒေါန်ဆန်းစုကြည်မတက်ပြင်မဲ့လဲတာဝန်ရှိတဲ့သူတွေတက်တယ်လို့ပြောလို့ရတာပေါ့နော်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတချို့လည်းတက်ကြမယ်လူတွေလည်းစိတ်ဝင်တစားစောင့်ကြည့်နေကြတယ်သတင်းမီဒီယာတွေလည်းလာကြတယ်ဆိုတော့ဒီဟာကဟိုငင်းချမ်းရေးတနိုင်ငံလုံးအတိုင်းတာ NCA လိုမျိုးငင်းချမ်းရေးကိစ္စတွေအပြစ်ခတ်ရစေးကိစ္စတွေကိုဘယ်လောက်များအထောက်အကူပြုမလဲအဲ့ဒီအတွက်ကပြောကြဆိုကြတာတွေရှိလာနိုင်သလားဒီပွဲမှာပေါ့နော
်။ဟုတ်ကဲ့အဲ့ဒီပိုင်းမှာဒီလက်ရှိအခြေအနေရတဲ့တော့ပေါ့လေဒီငင်းချမ်းလုပ်ငန်းစဉ်တွေပတ်သက်ပြီးမှဆောင်ရွက်နေတဲ့ပုံစံတွေလည်းတာဝန်လာမယ်ဆိုတော့ရှင်းလင်းနိုင်မယ်အနေအထားလည်းရှိကောင်းရှိနိုင်မယ်ဘာမှမဟုတ်ဘူးဆိုလို့ရှိရင်လည်းဒီလိုမျိုးဒီငင်းချမ်းချင်းတွေကိစ္စတွေကတော့ကျွန်တော်တို့ NRPC လည်းဖြစ်ဖြစ်ဒီ PC တွေကြောင့်ငင်းချမ်းကွန်ရှင်အရည်ကြီးတော့ရှောက်ဒီမှာမှာပေါ်လေဒီလိုပေါ်စီနေသူဒီဆောင်ရည်နေနေဆိုတော့ဒီပွဲမှာအစည်းအဝေးကမျိုးလည်းရှင်းပေါင်းရှိနိုင်မယ်ဗ
ျပန်ဆန်းကိုရောက်နေတဲ့ VOA ဝိုင်းတော်သားကိုမိုးစောကိုကိုစောဝင်းလိုင်ကဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင်အခုတကြံအကြက်နေမြင်ကွင်းကိုအလှည့်ပေးပါရစေဒီကနေ့ကြာရောက်တဲ့မဟာအတာတကြံအကြက်နေမြန်မာတနိုင်ငံမြန်မာနိုင်ငံတဝန်းရေသပင်ပွဲတော်ဆင်ရင်နှွဲပြော်နေကြတဲ့အချိန်ဒီနေ့ရထူးခြားချက်ကတော့လမ်းလျှောက်တကြံပွဲတော်တွေကိုရန်ကုန်မြို့မန္တလေးမြို့နဲ့မြို့ကြီးတော်တော်များများမှာဆင်နွှဲကြတာဖြစ်ပါတယ်။ဒီနှစ်ရန်ကုန်အင်းရကံပေါင်လမ်းလျှောက်ပွဲတော်မှာတော့အလှဆင်ထားတဲ့ဖန်တီးမှုတွေဖြည့်ဆည်းခံခဲ့ရတဲ့အပေါ်မှာတကြံပွဲတော်နှွဲပြော်သူတွေကြားစိတ်နှောင့်ယှက်ဖြစ်ကြရပါတယ်။ဒီလိုအများပြည်သူအတွက်ပျော်ရွှင်အောင်ဖန်တီးထားတာတွေကိုအများမြင်ခွင့်မှာပဲစီကံမဲ့ဖြည့်ဆည်းခဲ့တဲ့လုပ်ရက်တွေပေါ်နိုင်ငံကြီးသားစိတ်ဓာတ်ရှိဖို့နောက်ပညာရေးစနစ်ကောင်းဖို့နဲ့ပြည်သူနေတီကိုတည်ဖို့အရေးကြီးဆုံးဖြစ်တယ်လို့ထောက်ပြအကြံပြုကြတဲ့အမြင်သဘောထားတွေကိုမဆုမောင်ကစူးစီးတင်ပြထားပါတယ်ရှင်
ဒီနှစ်မြမရိုးရအတာတကြံကာလရေကစားကြချိန်မှာတော့ရန်ကုန်မြို့တော်မှာလည်းလမ်းလျှောက်တကြံကိုနေရာ၃နေရာခွဲပြီးစုလီလမ်းလျှောက်တကြံ၊မြကျွန်းသာလမ်းလျှောက်တကြံနဲ့ပြေလန်းအေးရကံပေါင်းပေါ်မှာလမ်းလျှောက်တကြံကျင်းပကြပါတယ်။ဒါပေမဲ့လို့ဒီကနေ့ကြာရောက်တဲ့မဟာအတာတကြံအကြက်နေမှာတော့ရန်ကုန်မြို့အေးရကံပေါင်းမှာပသိမ်ထီတွေပရောက်ပန်းကတ်တွေနဲ့အလှဆင်ထားတာကိုလူငယ်တချို့ကအပျော်လွန်ပြီးဖြုတ်ယူကြတဲ့အပေါ်မှာတော့လမ်းလျှောက်ပွဲကိုလာခဲ့တဲ့အများပြည်သူစိတ်မချမ်းမြေ့ဖြစ်ခဲ့ရပါတယ်။အနာဂတ်လူငယ်မျိုးဆက်တွေအနေနဲ့မြမရိုးရယဉ်ကျေးမှုအစင်လာတွေကိုထိမ့်သိမ်းကြဖို့လိုသလိုအများပြည်သူနဲ့ပတ်သက်တဲ့ပြည်သူနီတိကိုလည်းသိရှိကြဖို့ကတော့အဓိကကပညာရေးစနစ်ဖြစ်ပြီးတော့လူမှုပတ်ဝန်းကျင်ကောင်းဖြစ်ဖို့လည်းလိုတယ်လို့မြမစိတ်ရောင်ကိုရက်ကဒေါ်ဒေဝီတန့်စင်ကအခုလိုအကြံပြုပါတယ
်လူငယ်ဆိုတာကတော့ဒါဒေါ်လေးတို့အပါအဝင်ပေါ့ခက်အဆက်ဆက်ပါဒီခက်ရေးစီးကြောင်းကတော့ကဘာနဲ့ဒါပြောင်းလဲနေတာပေါ့နော်အဲ့တော့အဲ့ဒါတွေကိုတော့နားလေသိနိုင်တယ်เนาะဒါပေမဲ့ကိုယဉ်ကျေးမှုကိုเนาะဖြတ်လို့ဖြတ်စီးပေါ့เนาะအဲ့ဒါကတော့မလုပ်တဲ့မူလေဘာဖြစ်လို့လဲဆိုတော့နိုင်ငံတိုင်းမှာနှစ်ကူးတယ်ကမ္ဘာနှစ်တကူးဆိုတာရှိတယ်တနိုင်ငံတနိုင်ငံရဲ့သူ့ရဲ့ရိုးရဓလေ့เนาะဒါတွေကိုတော့အစိုးရအပါအဝင်ပေါ့ပြည်သူလူထုอ่ะပါเนาะအဲ့ပြည်သူလူထုရဲ့မှာမှလူငယ်တွေကထိမ့်သိမ့်သွားဖို့အရေးကြီးတယ်ဒီနိုင်ငံတစ်ခုရဲ့အစိုးရမှာရောပြည်သူလူထုမှာရောအထူးသဖြင့်เนาะဒီဗမာပြည်ကိုဆက်ပြီးတည်သွားမဲ့လူငယ်တွေမှာရောတောင်းရှိပါတယ်လို့နော်တော်လေးအဲ့ဒါလေးပြောချင်ပါတယ
်ဒီအများပြည်သူအတွက်ပျော်ရွှင်အောင်ပေါ့နော်ဒီဖန်တီးပေးထားတဲ့နေရာလေးတွေဖြည့်ဆည်းတာမျိုးတွေရှိတယ်ပေါ့ဆိုတော့တချို့ကလည်းဒါကိုအပျော်လွန်ပြီးလောက်တာရှိတယ်တချို့ကြတော့လည်းဒီဟာကဒီလိုဖြည့်ဆည်းလိုက်တဲ့အတွက်သူတို့မှဒါကိုရှက်ရခေါင်းမဲမသိဘူးပေါ့နော်အဲ့လိုနီတိစိတ်မျိုးဖြစ်အောင်ရောတော်လေးဘလို့များဟောသူတို့အကြံပေးချင်တာရှိပါလဲရှင
်အဲအဲ့ဒါကတော့ခု generation gap ပေါ့အသက်အရွယ်အားဖြင့်ပေါ့ဒေါ်လေးတို့ဖြစ်တည်ဖြတ်တန်းလာတာမှာကျောင်းနေမှာပြည်သူမိတိဆိုတာပြတယ်။နောက်တော့ဒီလူငယ်တွေကိုရက်ွက်ကရောနော်ကျောင်းရောက်ရင်လည်းကျောင်းကဆရာဆရာမတွေရောအိမ်ကြရင်မိပါပါတုံးတုံးဖလေဝိုင်းချင်းရတာလေ။နော်စိတ်လည်းမကောင်းဘူးပေါ့။ဒါပေမဲ့ဖြတ်တန်းလာတဲ့ခစ်တွေကပြောင်းနေပြီဆိုတော့လူငယ်တွေကလည်းပြောင်းတာ ဒါကိုဒေါ်လေးတို့နားလေနိုင်ပေမဲ့မဖြစ်ဖို့ကတော့ဒေါ်လေးတို့ကအခြေခံဖြစ်တဲ့ဒီပညာရေးနဲ့ဒေါ်လေးတို့ထိမ့်သိမ်းမှရမယ်လို့ဒေါ်လေးတို့မြင်ပါတယ
်အခုလိုလူငယ်လူရွယ်တွေနဲ့ပြည်သူတွေကြားပြည်သူနီတီကိုနားလေသဘောပေါက်ဖို့ကတော့ပညာရေးစနစ်ကောင်းဖို့အဓိကလိုအပ်တယ်လို့အဲ့ဒီလိုအများပြည်သူနဲ့ဆိုင်တဲ့ပစ္စည်းတွေနေရာတွေကိုဖျက်ဆီးလို့စိတ်ရှိသူလူငယ်တွေရဲ့စိတ်ကိုလည်းစမ်းစစ်ဖို့လိုတယ်လို့ဆရာကြီးတခေကိုရောင်ပိုင်းကိုရက်ကဦးထွန်းဝင်းကြီးကသုံးသပ်ပါတယ
်ကားလေးဆိုလည်းလို့တို့ထိုင်ကုန်ဒီမှာစူပါလာရှိမယ်အဲ့ဒါမျိုးတွေဒါနဲ့ဖြစ်သွားတာတော့ဘာလို့အဲ့လိုဒီပေါ့နော်အခုတက်စီကတော့အဲ့မျိုးတွေအပြင်ကျန်ကတော့ကျွန်တော်တို့လို့တွေ့ရတာပေါ့နော်အဲ့ဒီလိုကိစ္စတွေကလေကျွန်တော်ချင်းလည်းအဲ့ဒီမှာကျွန်တော်တို့ပညာရေးစနစ်မှာပေါ့နော်ငွေတွေကပညာပေးမှုတွေပေါ့အဲ့ဒါမျိုးနဲ့ပတ်သက်လို့အများကြည့်ပြီးပစ္စည်းချစ်စေပေါ့နော်နောက်ညာကြည့်ပြီးလည်းဆိုင်တဲ့နေရာမျိုးတွေကိုအော်ဒီ training ဆုံးဆုံးတက်တဲ့အလေးထားမျိုးကတော့လက်စင်းတဲ့ဒီပညာရေးစနစ်ဒီမှာဟိုဆုံးဆုံးပြည့်နေဆိုတဲ့ကျွန်တော်တို့အသွေးမျိုးတွေလေရရှိအောင်ပညာရေးစနစ်မှာထည့်သွင်းတာမျိုးနောက်တစ်ခုကနိုင်ငံသားတယောက်ရဲ့ဟိုတာဝန်ဟိုပြတ်ပတ်တာဖြစ်သလိုဒါကိုချက်ချင်းအောင်လည်းအပြည့်အစုံဖြစ်တယ်ဆိုတဲ့အသိမျိုးပေါ့နော်အဲအဲ့ဒီလိုအပြည့်ရရှိအောင်လို့ပညာပေးမှုလေးတွေလေဟိုစားပြည့်နေလို့ဖြစ်မှာလေနော်တပတ်ကလည်းအဲ့ဒီလိုဖြစ်တော်လာတဲ့ပတ်သက်လို့အားကောင်းလို့တာလဲပေါ့နော်အဲ့ဒီလို့လုပ်တဲ့အကြောင်းမျိုးကိုလည်းသူတို့ကိုယ်တိုင်သိတော့အောင်လို့လေဟိုချာဖွေတင်လို့ထင်တယ်လေ
မြမရိုးရအစင်လာမပြတ်ရေတပင်ပွဲတော်ကိုကလေးတငယ်တွေနဲ့အများပြည်သူအတရေကင်းကင်းဆင်နွှဲနိုင်အောင်လို့လမ်းလျှောက်တကြံပွဲတော်တွေကိုကျင်းပလာကြတာဖြစ်ပါတယ်ရှင်
မဆုမွန်စူးစီးတင်ပြခဲ့တာပါရှင်အခုနားဆင်ကြရမယ့်တကြံတိလက်ဆောင်ကတော့အစူရဇော်ဝင်းထွေရဲ့ဒို့ရီမြူမဲဆိုတဲ့တချင်ပဲဖြစ်ပါတယ်နားဆင်ကြရအောင်ပါရှင
်ဒို့ရီမြူမဲဒီတင်ပြပွဲမြူတော့မြူမဲဒီလို
သောဝင်းထွေရဲ့ဒူရီမြူမဲဆိုတဲ့တကြံတေးတချင်းကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင် VOA တိချစ်ပြိတ်သက်အတွက်လည်းပျော်စရာတကြံကာလဖြစ်ပါစေရှင် VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေအကြံပေးခြင်းရတော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာမှ89ကိုဆက်သွယ်နိုင်ပါတယ်
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်မြန်မာတက္ကသိုလ် 1380 ပြည့်နှစ်တကူးလာဆန်17ရက်2019ခုနှစ်ဧပြီလ15ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်ရှင်အခုညပိုင်း9နိုင်ခွဲကနေ10နိုင်အထိဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့စီးပွားရေးကဏ္ဍတက်တန့်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရာဘလော့ဂါတွေပြောသမျှအစီအစဉ်မှာတော့ 5G အင်တာနက်ဝန်ဆောင်မှုကိုပထမဆုံးစတင်သူပါလို့တောင်ကိုရီးယားနဲ့အမေရိကန်နှစ်နိုင်ငံလုံးကအခိုင်အမာပြောနေကြတယ်ဆိုတဲ့အကြောင်းတွေကိုနားဆင်ကြရမှာပါဒီလိုအစီအစဉ်တွေကအခုအရင်ဆုံးစီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးသွားပါမယ်ရှင်မြမစိတ်ကန်းတွေမှာနိုင်ငံခြားယင်းနှိမ့်နှံသူတွေဝင်ရောက်လာပြီးဒေသတွေမှာပြိုင်ဆိုင်နိုင်မှုရှိလာအောင်စိတ်ကန်းအာဏာပိုင်တွေအဖွဲ့ရဲ့လုပ်ပုံကိုင်ပုံပြောင်းလဲရမယ်လို့ဆယ်စုနှစ်နှစ်ခုကျော်လုပ်ငန်းအတွေ့အကြုံရှိသူကပ္တိန်ဟင်နရီခင်မောင်ကထောက်ပြပါဗျ။မြမစိတ်ကန်းတွေဒေသတွေနဲ့ရှင်ပြိုင်လာနိုင်ဖို့ယင်းနှိမ့်နှံသူတွေကိုဆွဲဆောင်နိုင်ဖို့ဘာတွေပြုပြင်ပြောင်းလဲဖို့လိုအပ်တယ်လဲဆိုတာဟင်ကပ္တိန်ဟင်နရီခင်မောင်နဲ့ဆက်သွယ်မေးမြန်းပြီးမတ်တင်ဂီထိုက်ကစီးပွားရေးအစီအစဉ်မှာတင်ပြထားပါရရှင်။
မြမစီးပွားရေးတွက်လွက်လာစေဖို့စိတ်ကန်းတွေဖွံ့ဖြိုးဖို့ကလည်းအရေးကြီးတယ်လို့ပြောလာတဲ့ကပ္ပတိန်ဟင်နရီခင်မောင်ကစိတ်ကန်းတွေဖွံ့ဖြိုးရေးအတွက်အမလိုအမရဖြစ်နေပါတယ်။ရန်ကုန်စိတ်ကန်းဟာဒီထက်ပိုပြီးတော့ကုန်ကျစရိတ်သက်သာ။နောက်လုံထုံးလုံနီးတွေကလည်းစီးပွားရေးလုပ်ကင်သူတို့အတွက်လွယ်ကူသင့်တယ်လို့သူကထောက်ပြတာပါ။ဒီလိုဘာကြောင့်မဖြစ်ရသလဲဆိုတော့ပြုပြင်ပြောင်းလဲရေးမှာမဝင်မရေဖြစ်နေတာလို့သူကထောက်ပြပါတယ်။
ပထမအဆုံးလောက်အောင်ကကျွန်တော်တို့ဒီရန်ကုန်စိတ်ကမ်းကနေဖြစ်နေတဲ့ပြဿနာဟာကျွန်တော်ဒီ socialism ကနေဖြစ်လာတဲ့ဒီဟာပေါ့နော်အတွေးခေါ်တွေကိုတော်တော်ပြင်ပြရမှာဖြစ်တယ်အတွေးခေါ်တွေကဘယ်လိုဖြစ်နေလဲဆိုရင်ဘယ်သူမှ initiative ပေါ့ကိုယ်ကနေကိုယ်စပြီးတော့မှတာဝန်ရှိတဲ့ပုဂ္ဂိုလ်တွေအထူးသဖြင့်စိတ်ကမ်းကအာဏာပိုင်ကရှိတဲ့ပုဂ္ဂိုလ်တွေကကိုယ့်ရဲ့ initiative နဲ့ကိုယ်လုပ်ဖို့မှအားနည်းမှုတွေအများကြီးရှိတယ်မလုတ်တတ်တာမဟုတ်ဘူးလုတ်တတ်တယ်ဒါပေမဲ့လုတ်လိုက်လို့တခုခုဖြစ်သွားရင်အစုခါမှာပြောခါမှာဆိုရဲစိုးရင်စိတ်ကအများရရှိတဲ့အတွက်တိုးတက်တဲ့လောက်မတိုးတက်ဘူးဖြစ်နေတာပေါ့
မြမစိတ်ကန်းတွေအပေါ်နိုင်ငံခြားယင်းနှိမ့်နှံမှုတွေတွန့်ဆုတ်နေရတာကစိတ်ကန်းစီမံခန့်ခွဲမှုကအဓိကအဟန့်အတားဖြစ်နေတာလို့လဲဆယ်စုနှစ်နှစ်ခုကြာလုပ်ငန်းအတွေ့အကြုံရှိသူကပ္ပတိန်ဟင်နရီခင်မောင်ကအခုလိုပြောပါတယ်
အဓိကကဘာဖြစ်တာလဲဆိုတော့ကျွန်တော်ကဒီနေရာမှာပြောပြချင်တာ investor တွေဘာလို့တုံးစုံတုံးစုံဖြစ်နေသလဲဆိုတာနံပါတ်1အဲ့ဒါအရင်ရေးကြည့်ရဗျအရင်ရေးကြည့်တာဘာလဲဆိုတော့မြမစိတ်ကအာဏာပိုင်ကခစ်ဆက်ဆက်ကလုပ်ခဲ့တဲ့ format တစ်ခုကိုမပြောင်းဘူးအဲ့ဒါဘာလဲဆိုတော့ကျွန်တော်ကသင်းမောကတ်မယ်ဆိုရင် container သင်းမောဆိုရင်တော့သူကရှောက်ရတယ်ပေါ့ဗျာရန်ကုန်မှာ private ဟိုဟာတွေရှိတာပေါ့နော်ဟိုစိတ်ကန်းတွေရှိတာပေါ့နော်အဲ့တော့private စိတ်ကန်းတွေကိုကျွန်တော်ကကတ်ချင်တယ်ဆိုလို့ရှိရင် container သင်းမောတွေကတော့တိတ်အများကြီးပြဿနာရှိဘူးပထမကတ်ဖို့မှာတော့နည်းနည်းပြဿနာရှိတယ်ပြဿနာဆိုတာဘယ်လိုဆိုရှောက်ရတင်ရတာတို့ဥပမာကျွန်တော်သင်းမောကြည့်ယူလာမယ်ကျွန်တော်တီလောကမှာ MITT မှာကတ်ချင်တယ်အဲကတ်ချင်တယ်ဆိုလို့ရှိရင်ကျွန်တော်တင်ပြရတယ်အနာစိတ်ကအနာပိုင်းကနေကောင်းပြီအဲ့ဒီသင်းမောကိုကတ်စီစပြီးလို့ပြောလိုက်တယ်ဆိုလို့ရှိရင်တော့အဲနောက်နောက်အဲ့ဒီမှာတော့ဘာအခက်အခဲမှစိတ်မရှိဘူးနောက်နောက်အများအားဝင်ထွက်သွားလာကတ်လို့ရတယ်ပြဿနာဘာရှိလဲဆိုတော့ bulgaria သင်းမောတွေ bulgaria သင်းမောတွေရဲ့ဒီမှာကတ်ချင်ပါတယ်ဆိုတာကိုသင်းမော ပိုင်ရှင်၎င်းတို့မဟုတ်ကျွန်တော်အေဂျင့်တွေအရ၎င်းဆုံးဖြတ်ပိုင်မှာမရှိဘူးဘယ်သူကလဲဆုံးဖြတ်ပေးတယ်ဆိုတော့မြမစိတ်ကအာဏာပိုင်ကလဲဆုံးဖြတ်ပေးတာအဲ့ဒီ concept ကြီးမပြောင်းမချင်းဘယ် investor မှမလာဘူ
းအာဏာပိုင်တွေဘက်ကစိတ်ကန်းလုပ်ငန်းတွေမှာတင်းမောကတ်တာကအစအသေးစိတ်လိုက်ပြီးတော့စီမံခန့်ခွဲတာကြောင့်စိတ်ကန်းတွေရင်းနှီးမြုပ်နှံမဲ့လုပ်ငန်းကြီးတွေအနေနဲ့ကိုယ်လုံငန်းအလုပ်ဖြစ်ရေးကိုယ်တိုင်ဈေးကွက်ထိုးဖောက်လို့မရတဲ့အခြေအနေဖြစ်နေတယ်။ဒါကအဓိကအဟန့်အတားလို့လဲကပတိန်ဟင်နရီခင်မောင်ကပြောပါတယ
်။ဆိုလိုတာဗျာရန်ကုန်မှာလာပြီးတော့စိတ်ကန်းစောက်မယ်ဗျာ။စိတ်ကန်းစောက်ပြီးတော့ဒေါ်လာတွေတန်းနဲ့ချီပြီးတော့အကုန်ပြခံမယ်ဗျာ။ခံပြီးတော့စောက်ပြီးတဲ့အခါကျတော့ကိုယ့်ရဲ့ကတ်စတမာကိုကိုယ်သွားရှာလို့မရဘူး။မြမစိတ်ကအနာပိုင်ကချပီးတဲ့ဒီမို့ပဲယူရတဲ့အနေထားရှိတယ်။အဲအဲ့ဒီမှာပြဿနာလေးအများကြီးရှိတယ်။ဒါကြောင့်မြမစိတ်ကကတိုးတက်တဲ့လောက်မတိုးတက်ဘူးဆိုတာမြမစိတ်ဟိုကမြမစိတ်ကအနာပိုင်ကဘာပဲဖြစ်တယ်လဲဆိုတော့ regulatory body ရဖြစ်တယ်။ဝင်ရောက်ဆွတ်ဖြစ်နေတဲ့ body မဖြစ်တယ်ဘူး။အဲ့ဒါဒီအားလုံးကလည်းခုနပြောတဲ့ social mindset ကနေလာလိုက်တဲ့ဟာကခဏချင်းကြီးမြမစိတ်ကအနာပိုင်ကပြင်နိုင်တဲ့အနေထားမှာမရှိဘူးခင်ဗျာ။
ဒေတာရင်းမှာစိတ်ကန်းဆိုင်ရာအာဏာပိုင်တွေကလုပ်ငန်းရှင်တွေလိုက်နာရမယ့်ရေချောင်းဆိုင်ရာစီမင်းစည်းကမ်းတွေစိတ်ကန်းဆိုင်ရာစီမင်းစည်းကမ်းတွေကိုပဲကြီးကြပ်ဆောင်ရွက်နေတာလို့လည်းသူကပြောပါတယ
်။အဲ तू ကရှင်းနေဥပမာနိုင်ငံတိုင်းနိုင်ငံသားမှာစိတ်ကန်းကိုလာဖွင့်တဲ့လူကသူ့ market သူ့ရှာတာပဲ။ဥပမာကျွန်တော်ကဥပမာဟိုဘောဟာချီဆန်ဝါပိုဂရုပေါ့ဗမာဒီမှာအခုဝင်ထားတဲ့ဟာချီဆန်ဝါပိုဂရုဆိုတာ MITD လို့ခေါ်ပါတယ်ခင်ဗျာ။ကမ္ဘာမှာအကြီးဆုံးစိတ်ကန်းကိုစာလုံထားတဲ့လူပေါ့နော်အစကဘာမှအကြီးဆုံးစိတ်ကန်းတွေကို operate လုပ်တဲ့လူတယောက်ဟာမြန်မာပြည်အပြင်မှာအစောဆုံးလာတဲ့ပုဂ္ဂိုလ်တွေမှာပါတယ်အဲ့ဒါ MITD ပေါ့အဲ့တော့သူဟာမလေးရှားနိုင်ငံမှာလုပ်ရတဲ့ format နဲ့ရန်ကုန်မှာလုပ်ရတဲ့ format ကတခြားစီပဲအဲ့တော့အခုသူကမလေးရှားနိုင်ငံမှာဆိုရင်သူ့ customer သူရှာတယ်သူ့ customer သူရှာရင်ဒီဒီမော့ဒီဒီမော့ကတ်မယ်သူ့ jet ဒီမှာကတ်မယ်ဆိုတော့သူ့ system ထဲမှာသူထည့်လိုက်ကျလိုက်ပြီဆိုတာနဲ့ဘယ်ပို့ခုနပြောတဲ့စိတ်ကအနာပိုင်ကဝင်ရောက်ဆွတ်ဖက်လို့ကိုမရဘူးသူကသူလာမယ်သူကသူကတ်မယ်သူကသူချမယ်သူကသူပေါ်မယ
်မြမစိတ်ကန်အနာပိုင်အဖွဲ့ဘက်ကတော့ဒီလိုမဟုတ်ပါဘူးတဲ့မြမစိတ်ကန်အနာပိုင်အဖွဲ့ကဘာတွေလုပ်နေတယ်လဲဆိုတာကိုလည်းကပတိန်ဟင်နရီခင်မောင်ကအခုလိုပြောပါတယ
်ဒီမှာကြတော့အဲ့လိုမဟုတ်ဘူးအဲ့ဒီသင်းမောက MITT မှာကတ်မလားမကတ်ဘူးလားဆိုတာကိုမနေ့တိုင်းလုပ်တဲ့ဘတ်တင်ကြီးစိမ်းမှာဆုတ်ဖြတ်တာသူကအဲကျွန်တော်တို့ကတင်ရတာကျွန်တော်ဥမာကျွန်တော်ကကစတမာတင်မောသွင်းလာတဲ့လူကလည်းကျွန်တော် MITD ကတ်လို့ပါတယ်အဲဒါက MITD ကလည်းပဲအဲခုနသူလဲကတ်ချက်ကတ်ခွင့်ရပါတယ်အဲသူကအဲ့လိုတင်တော့အခါကြတော့မှာခုနစိတ်ကန်းအနာပိုင်မှာရှိတယ် wedding meeting committee ကနေလို့မှာအာဒီတင်မောကတင်လက်ပြကတ်စီကလေးအဲဒီကလေးကမကတ်ဘူးအများစုကတော့ apply လုပ်တယ်တို့တော့အဲ့ဒီ format ကိုကျွန်တော်ကမရှိသေးကျွန်တော်လားမရှိဘာလို့ဘာလို့နောက်ဆုံးမိနစ်တိကတ်ခွင့်ပေးတာမပေးတာရဲ့ authority ကိုဘယ်သူကခိုင်ထားလဲစိတ်ကန်းအနာပိုင်ကခိုင်ထားတာအဲ့ဒါဘယ်နိုင်ငံမှာမှမရှိတော့ဘူးဒီနိုင်ငံတနိုင်ငံမှာပဲရှိတော့တယ်စိတ်ကန်းအနာပိုင်ဆိုတော့သူ regulation တွေကိုသူပေးထည့်ရတယ်ဝင်လာတဲ့သင်္ဘောတွေ agent တွေပိုင်းရှင်တွေအားလုံးကသူချမှတ်ထားတဲ့အဲဒီခုနပြောတဲ့ navigational ဥပဒေရှိမယ်အခြားသတ်မှတ်ထားတဲ့ဥပဒေတွေကိုကျွန်တော်လိုက်နာမှာကျွန်တော်အဲ့ဒီသင်္ဘောပိုင်းရှင်တွေတို့မဟုတ်သင်္ဘော agent တွေချပြရတဲ့လုပ်ငန်းဖြစ်တယ်ဒီမြမစိတ်ကအနာပိုင်ကဒီလိုဝင်ဆွတ်ဖက်နေတဲ့မြကာလပတ်လုံးဘယ်တော့မှ investor နောက်ထပ်လာမှာမဟုတ်ဘူးခင်ဗ
ျမြမစိတ်ကန်းတွေဖွံ့ဖြိုးတိုးတက်ရေးနောက်နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေလက်တွန်နေရတဲ့အခြေအနေနဲ့လောက်ရကန်ရအစဉ်ပြေချုံးမွေမှုတွေနဲ့ပတ်သက်ပြီးကပတိန်ဟင်နရီခင်မောင်နဲ့ဆက်သွယ်မေးမြန်းထားတာတဲကနေကောက်နှုတ်တင်ပြခဲ့တာပါနောက်သတင်းပတ်မှာတော့စိတ်ကန်းတွေမဖွံ့ဖြိုးတာကြောင့်ပြည်သူလူထုအပေါ်မှာဘလို့ဓာတ်ရိုက်တက်ရောက်မှုတွေရှိတယ်လဲဆိုတာကိုတင်ပြပေးဦးမှာဖြစ်ပါတယ
်မတ်တင်ကီထရဲ့စီဝါရေးကဏ္ဍကိုအင်ကာနေ့မနေ့ခင်မှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်အခုဘလော့ဂါတွေပြောသမျှအစီအစဉ်နားဆင်ကြရပါမယ်ရုပ်ရှင်ကားတကားကိုစက္ကန့်ပိုင်းတွင်မှအစအဆုံးဒေါင်းလုဒ်လုပ်နိုင်တဲ့အထိမြန်ဆန်းတဲ့ 5G အင်တာနက်ကွန်ရက်ဝန်ဆောင်မှုကိုကမ္ဘာပေါ်မှာပထမဆုံးစတင်လိုက်ပြီလို့တောင်ကိုရီးယားနိုင်ငံကကြေညာပါတယ်တောင်ကိုရီးယားနဲ့တနေ့တည်း 5G ဝန်ဆောင်မှုပေးခဲ့တဲ့အမေရိကန်ကဆက်သွယ်ရေးလုပ်ငန်းတစ်ခုကတော့သူတို့ကသာ 5G ဝန်ဆောင်မှုကိုကမ္ဘာပထမဆုံးပေးတာလို့ဆိုပါတယ်ဘလို့ကြောင့်အခုလိုအငင်းပွားစရာဖြစ်နေသလဲဆိုတာကိုမတ်စုမြတ်မောင်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်
င်တကာအမြန်ဆုံး 5G internet ကွန်ရက်ဝန်ဆောင်မှုကိုလေကမ္ဘာပေါ်မှာပထမဆုံးပေးနိုင်တာကသူဟုတ်တယ်ကိုဟုတ်တယ်နဲ့တောင်ကိုရီးယားနဲ့အမေရိကန်နှစ်နိုင်ငံကြားအငင်းပွားနေပြီကိုသားညုံကြီ
းဟုတ်ပါဗျာဒီကိုရီးယားကလက်ကင်ဖုန်းဆက်သွယ်ကုမ္ပဏီ3ခုက 5G ဝန်ဆောင်မှုကိုစတင်လိုက်ပြီဆိုတော့ April 3ရက်နေ့တက်နေတဲ့မှာအမေရိကန်က Verizon ဆက်သွယ်ကုမ္ပဏီကလည်း 5G စပြီဆိုပြီးတော့ကြေညာတယ်မဟုတ်လားမဆွေးမမွား
ရုပ်ရှင်ကားတကားကိုစက္ကန့်ပိုင်းအတွင်းမှာတဲ့အစားဆုံးဒေါင်းလုဒ်လုပ်နိုင်လောက်အောင်ကိုမြန်တယ်လို့ဆိုရဲ 5G internet ကွန်ရက်ဝင်ဆောင်မှုကအကျိုးအမြတ်အများကြီးရတဲ့ကိစ္စလေတကယ်တော့တောင်ကိုရီးယားမှာဒီ Samsung ရဲ့ 5G smartphone Galaxy S10 စရောင်းတဲ့ဒီ April 5ရက်နေ့ကျမှ 5G ဝင်ဆောင်မှုကိုစမယ်လို့ကြေညာထားတာဒါပေမဲ့နှစ်ရက်ဆောပြီးတော့ April 3ရက်နေ့မှာစလိုက်ပြီဆိုပြီးတော့ကြေညာခဲ့တာပဲကိုသားညုံရ
စရဲဆိုတာကလည်းလူသိများတဲ့နာမည်ကြီး6ယောက်ကိုဝင်ဆောင်မှုစပေးပြီးတော့စခဲ့တာအဲ့ဒါကြောင့်ဒါကစတန့်ထွင်တာဆိုပြီးတော့ Verizon ကြီးကကပြောပြီးတော့လူ6ယောက်ကို 5G စပေးသုံးတာနဲ့ 5G ဝန်ဆောင်မှုစလိုက်ပြီလို့ဘယ်လိုပြောနိုင်မှာလဲဆိုပြီးတော့သူကမေးခွန်းထုတ်ပါတယ
်ကိုရီးယားကနာမည်ကြီး K-pop အဖွဲ့ဖြစ်တဲ့ EXO ကအဆိုတော်2ယောက်ရဲ့နောက်ဒီရေခဲပြင်ပေါ်မှာအလှစကိတ်စီးတဲ့ Olympic ဆုရှင် Kim Yuna ရဲ့ e-sports ကစားသမားနာမည်ကြီးတယောက်ရဲ့နောက်မတန်စွမ်းတဲ့ဒီရေကူးချန်ပီယံတယောက်ရဲ့ SK Telecom ရဲ့ဒီအမာခံပရိသတ်တယောက်ရဲ့စုစုပေါင်းအကျော်အမော6ယောက်ကိုပထမဆုံး 5G ကိုရဲ့ဝန်ဆောင်မှုပေးလိုက်ပြီးဆိုတာကို April 3ရက်နေ့ည7နာရီမှာဒီ SK Telecom ကုမ္ပဏီကကြေညာတယ် April 5ရက်နေ့မှာတော့အများပြည်သူတွေဝန်ဆောင်မှုတွေကိုတကယ်ပေးပါတယ
် America မှာ Verizon ကုမ္ပဏီကလည်းကြိုသိပေးထားတာတက်ကိုတပတ်ဆောပြီးတော့ April 3ရက်နေ့မှာပဲ Chicago နဲ့ Minneapolis မြို့နှစ်မြို့မှာ 5G ဝန်ဆောင်မှုပေးတယ်ဆိုပြီးတော့ကြေညာတယ်ဗျ ABC သတင်းကအတိအကျတွက်ထားတာကတော့56မိနစ်ပဲချားတယ်တဲ့ Verizon ကြေညာတာကဒေသစံတော်ချိန်မနေ့7နာရီအဲ့ကြောင့်မလို့ဒေတာစံတော်ချိန်နဲ့ပြောမယ်ဆိုရင်တော့အမေရိကန်မှာ Verizon ကုမ္ပဏီကမနေ့7နိုင်မှာကြေညာတာမှုလို့ 5G စတာပူစောပါတယ် SK Telecom ကုမ္ပဏီကတော့ကိုရီးယားစံတော်ချိန်ည7နိုင်မှာကြေညာလို့နောက်ကျတယ်ဆိုပြီးတော့ငင်းပွားမှုတွေလည်းရှိနေတာမှဆိုမြတ်မော
ပြောရမယ်ဆိုရင်ဒီလက်ရှိရှိနေတဲ့ internet ဆက်သွယ်မှုထက်ကိုအစရာနဲ့ချီပုံမြန်တယ်လို့ဆိုရဲ 5G ဝန်ဆောင်မှုကိုပထမဆုံးပေးနိုင်တယ်ဆိုရင်နိုင်ငံအတွက်ဂုဏ်ရှိတဲ့နိုင်ငံရဲ့နည်းပညာနဲ့ဆက်သွယ်ရေးလုပ်ငန်းတွေဘလောက်တောင်ရှေ့ပြေးနေတယ်ဆိုတာကိုဂုဏ်ယူပြောစရာဖြစ်လို့ 5G ကွန်ရက်တွေကိုအမြန်ဆုံးစဖို့အစိုးရတွေကိုယ်တိုင်ကတိုက်တိုက်တွန်းတွန်းလုပ်နေကြတာရှင့
်တောင်ကိုရီးယားမှာဆက်သွယ်ရေးဆိုင်ရာအာဏာပိုင်တွေကဆက်သွယ်ရေးဝန်ဆောင်မှုနဲ့ပတ်သက်တဲ့စီးမျဉ်းစည်းကမ်းတွေကိုမြင်းမြန်ဆန်ဆန်ပြင်ဆင်ပေးလိုက်တာကြောင့်မလို့5G ဝန်ဆောင်မှုကိုကြိုပြောထားတာတဲ့ရက်စောပြီးတော့စတင်နိုင်ခဲ့တာလို့ Britain ထုတ် Guardian သတင်းစာကြီးကမှရေးပါတယ
် 5G ကိုရက်တွေကိုစီးပွားဖြင့်ဝန်ဆောင်မှုပေးနိုင်ဖို့ဒီအစိုးရနဲ့ပုဂ္ဂလိကလုပ်ငန်းတွေပူးပေါင်းဆောင်ရွက်ခဲ့တာမို့တောင်ကိုရီးယားကကမ္ဘာမှာပထမဆုံး 5G ဝန်ဆောင်မှုပေးနိုင်တဲ့နိုင်ငံဖြစ်ခဲ့တဲ့သတင်းချဲ့လက်နဲ့ဆက်သွယ်ရေးပိုင်းမှာတောင်ကိုရီးယားကထိတ်တန့်ဖြစ်တယ်ဆိုတာထပ်ပြီးတော့သက်သေပြနိုင်ခဲ့တယ်လို့တောင်ကိုရီးယားနိုင်ငံရဲ့ဒီသိပ္ပံနဲ့နည်းပညာဝန်ကြီးရောင်ယွန်မင်းကဂုဏ်ယူစွာနဲ့ပြောခဲ့သေးတယ်ကိုသားညုံရဲ့
တကယ်တော့ဒီမြန်လုံးမြင့် internet ဆက်သွယ်ရေးပိုင်းမှာတောင်ကိုရီးယားကရှေ့ပြေးနေတာကတော့ငြင်းမရပါဘူး Verizon ကုမ္ပဏီအကြီးအကဲတယောက်ဖြစ်တဲ့ Kevin King ကတော့အမေရိကမှာကိုရီးယားမှာလိုမျိုးကြော်ကြားသူ6ထဲမဟုတ်ဘဲနဲ့မြို့နှစ်မြို့မှာဘယ်သူမှမစို့ 5G ဝန်ဆောင်မှုပေးနိုင်အောင်စခဲ့တာလို့ဆိုပြီးတော့သူတို့ကမှအများပြည်သူအတွက်ဝန်ဆောင်မှုကိုတကယ်စပေးတာလို့ဆိုပါတယ
်ဒီလိုအပြိုင်ဆိုင်ပြောပြီးတော့အငင်းပွားမှုကတော့ဆက်ဖြစ်နေဦးမှာပဲရှင်ထူရာကတော့ဒီအခုလိုမျိုးကမ္ဘာပထမဆုံး 5G ဝန်ဆောင်မှုပေးနိုင်တယ်လို့ဆိုတဲ့နေရာမှာတရုတ်ကဝင်မပါတာပဲဒီတရုတ်နည်းပညာလုပ်ငန်းတွေက 5G ကွန်ရက်အတွက်ကိုအကြီးအကျယ်ကိုရင်းနှီးမြှုပ်နှံပြီးတော့ကိုလုပ်နေတာဟွာဝေကုမ္ပဏီဆိုရင်ဒီ 5G ဆက်သွယ်ရေးကိုရက်ဖြတ်တဲ့နေရာမှာတုံးတဲ့ပစ္စည်းတွေထုတ်တဲ့အပိုင်းမှာဆိုရင်ထိတ်တန့်ရောက်နေတယ်လို့တော့မှပြောလို့ရတယ
် 5G ကျိုးမဲ့မြန်လုံးမြင့်စနစ်ကိုအစစ်မြှင့်ဖို့အပြိုင်ဆိုင်စူးစမ်းနေကြတဲ့နိုင်ငံတွေထဲမှာတော့လောလောဆယ် 5G နဲ့ပတ်သက်လို့မူပိုင်ခွင့်မှတ်ပုံတင်ထားတဲ့အမျိုးအစားနဲ့တွေ့လို့ရှိရင်တရုတ်နိုင်ငံကရှေ့ပြေးပါတယ်Guardian သတင်းစာကြီးရဲ့ဆောင်းပါးအရဆိုရင်တော့တရုတ်ကမူပိုင်ခွင့်မှတ်ပုံတင်ထားတဲ့ 5G ဆိုင်ရာအမျိုးပေါင်း 3,400 ရှိပါတယ်။ Huawei ကုမ္ပဏီတခုတည်းကမှတ်ပုံတင်ထားတာ 1,529 မျိုးတဲ့ဒုတိယလိုက်တာကတောင်ကိုရီးယားနိုင်ငံကပါ။မူပိုင်ခွင့်လုထားတဲ့အမျိုးပေါင်း 2,050 ခုရှိပါတယ်။တတိယကတော့ America ပါ။ American ကုမ္ပဏီတွေစုစုပေါင်းမူပိုင်ခွင့်မှတ်ပုံတင်ထားတာ 1,368 ခုရှိတယ်လို့ Guardian သတင်းစာကြီးကပြောထားပါတယ်။
Huawei ကုမ္ပဏီရဲ့ပစ္စည်းတွေကတစဉ်တရုတ်အစိုးရကထောက်လှမ်းနိုင်တယ်လို့ဆိုပြီးအမေရိကန်အစိုးရကဆွဆွဲပြီးတော့ Huawei ရဲ့ 5G ကွန်ရက်ဖြတ်တဲ့ပစ္စည်းတွေမသုံးဖို့တိုက်တွန်းနေပေမဲ့လည်းမြန်မာနိုင်ငံအပါအဝင်ဒီအာရှဥရောပနဲ့အာဖရိကတိုက်နိုင်ငံတချို့မှာတော့ Huawei ကိုတုံ့နေကြတာပဲ 5G ကွန်ရက်ဖြတ်တဲ့ဆက်တွေတွေမဟုတ်ပါဘူးလက်ကင်စမတ်ဖုန်းတွေကလည်းတုံ့တဲ့သူတော်တော်ကိုများတာပါAmerican အစိုးရပြောနေသလို data လုံခြုံရေးအတွက်စိတ်မချရဘူးဆိုတာမဟုတ်ပါဘူးလို့ Huawei ကုမ္ပဏီကတော့ခိုင်ခိုင်မာမာညှင်းထားပါတယ
် Huawei ပါဝင်ဒီ 5G ကွန်ရက်နဲ့ချိတ်ဆက်သုံးနိုင်မဲ့ 5G smartphone 10မျိုးကနေအမျိုး20လောက်ခုနှစ်ထဲထွက်ဖို့ရှိတယ်လို့ Market Watch ဆိုတဲ့ဒီဈေးကွက်ဆိုင်ရာ online သတင်းကပြောပါတယ် 5G ဝန်ဆောင်မှုကိုသူရင်စတယ်ကိုရင်စတယ်လို့အမေရိကနဲ့ဒီတောင်ကိုရီးယားညှင်းပွားနေပြီမဲ့နိုင်ငံလုံးကတနင်္ဂနွေအတိုင်းအတာနဲ့ကြီးကြီးပြန့်ပြန့်ဝန်ဆောင်မှုပေးနိုင်တာမျိုးတော့မဟုတ်သေးပါဘူးမလား
အခု2019ခုနှစ်မတိုင်ခင်အမေရိကန်မှာဒီမျိုးပေါင်း30မှပေးနိုင်ဖို့အတွက်အမေရိကန်ဖုန်းကုမ္ပဏီတွေကခန့်မှန်းပြင်ဆင်နေကြတယ်တောင်ကိုရီးယားကဒီ 5G ဝန်ဆောင်မှုစခဲ့ပြီလို့ဆိုရဲဒီအဓိကဖုန်းကုမ္ပဏီ3ခုကတော့အခုနှစ်မကုန်ခင်ကိုမျိုးပေါင်း85မျိုးမှပေးနိုင်မယ်လို့ပြောထားတာပဲရှင့်
ဥရောပက 5G ဝန်ဆောင်မှုစမ်းသပ်နေတဲ့တချို့နိုင်ငံတွေကလည်းအပြည့်အဝဝန်ဆောင်မှုကိုအများဆုံးပေးနိုင်ကြဖို့ကြိုးစားနေကြပါတယ်။ဂျပန်နိုင်ငံမှာဆိုရင် 2020 တိုကျိုအိုလံပစ်အမိ 5G ဝန်ဆောင်မှုကိုတနင်္ဂနွေလုံးအပြည့်အဝပေးနိုင်ဖို့အားထုတ်နေကြတယ်မဆိမမော။ဒီအင်တာနက်ဆက်သွယ်မှုပိုင်းမှာအခုထက်အစပေါင်းများစွာပိုမြန်သွားမဲ့ 5G ကြိုးမဲ့ဆက်သွယ်ရေးစနစ်ကနေအကျိုးမြတ်အများကြီးရနိုင်မဲ့စီးပွားရေးလုပ်ငန်းတွေကလည်းနည်းတာမဟုတ်ပါဘူး။
ဉာဏ်ရည်တူ artificial intelligence နည်းပညာပိုင်းနဲ့ဆိုင်တဲ့လုပ်ငန်းတွေဒီဆက်ရုပ်ပိုင်းဆိုင်ရာလုပ်ငန်းတွေဆေးဘက်ဆိုင်ရာဝန်ဆောင်မှုလုပ်ငန်းတွေဖျော်ဖြေလုပ်ငန်းတွေသတင်းမီဒီယာလုပ်ငန်းတွေအများကြီးမှအများကြီးပဲကိုသားညွန်ဦးရ 5G internet ကွန်ရက်ကိုသုံးတဲ့အတွက်အချိန်ကုန်တက်တာတဲ့အချိန်နဲ့တပြေးညီဘယ်တော့မှနဲ့မတူတဲ့အတွေ့အကြုံတွေရရှိမယ်ဆိုပြီးတော့ 5G ဖုန်းသစ်တွေကိုဝယ်ဖို့ 5G ဆက်သွယ်ရေးဝန်ဆောင်မှုသစ်တွေကို upgrade လုပ်ဖို့အခုတည်းကကြော်ညာနေကြတဲ့ဖုန်းကုမ္ပဏီတွေကလည်းမနှဲပါဘူးရှင်
မဆုမြတ်မွန်စီစဉ်တင်ဆက်ပေးနေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်ရှင်။အခုမအေးတန်နာကျော်စီစဉ်တင်ဆက်ပေးမဲ့တက်တန်ရောင်သတင်းလွှာကိုလည်းနှာစင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန်ရောင်သတင်းလွှာမှာတော့မြန်မာနိုင်ငံကရုပ်ရှင်နဲ့ဂီတလောကမှာနာမည်ကျော်တဲ့ဒါရိုက်တာတစ်ယောက်နဲ့အဆိုတော်တစ်ယောက်ရဲ့နှင့်သင့်မျှော်လင့်ချက်တွေကိုကြားကြရမှာပါမြန်မာရုပ်ရှင်လောကအတွက်ဒီနှစ်သစ်မှာတိုးတက်မှုတွေမြင်ရပါလိမ့်မယ်လို့ပြောလာတဲ့သူကတော့ဒါရိုက်တာလည်းဖြစ်တလောကမီရုပ်ရှင်ကားကြီးမှာခေလိုက်ဝစားဆင်မှုနေရာတွေတာဝန်ယူစီစဉ်ပေးတဲ့ costume director လည်းဖြစ်တဲ့ဒါရိုက်တာဇော်ဇော်အက်ဒလီယိုနိုဖြစ်ပါတယ်ဒီလိုမျှော်လင့်တဲ့အတွက်မြန်မာရုပ်ရှင်လောကမှာဘယ်လိုမျိုးလိုအပ်ချက်တွေရှိနေပါလဲကိုဇော်ဇော်ကပဲ
အများကြီးညှော်လင့်တာပါလေဒီနှစ်ပေါ့နော်အခုရုပ်ရှင်နဲ့ပတ်သက်ပြီးဆိုရင်သူ user တွေဆိုရင်လည်းဒီထုတ်လုပ်ရတဲ့အစ်စ်တွေအများကြီးပေါ်လာတယ်ဒေါ်လာနဲ့ပြင်ကိုမဘတ်ဂျက်အားဖြင့်ဆိုရင်လည်းအပြိုင်ဆိုင်ပုံသုံးလာကြတယ် quality ဆိုလည်းပိုကောင်းအောင်ကြိုးစားပြီးရိုက်လာကြတယ်ဆိုတော့အဲ့ဒါကြီးအားလုံးကဒီဟိုရုပ်ရှင်မှာအားလုံးအတွက်တော့ဒါဟိုကျွန်တော်တယောက်တည်းမဟုတ်ပေါ့နော်အကုန်လုံးရုပ်ရှင်မှာအားလုံးအတွက်ဒါကောင်းတဲ့ညှော်လင့်ချက်ပဲပေါ့ဟိုကောင်းကောင်းလုပ်ချင်တဲ့လူတွေအတွက်ဆိုပို့ပြီးတော့ဟိုဒါဟုတ်ကောင်းတဲ့အလားအလာလေးပေါ့နော်အခွင့်အရေးဖြစ်လာတယ်အဲ့တော့အများကြီးရောလဲပါတယ
်ဒီလိုမျှော်လင့်တဲ့အတွက်မြန်မာရုပ်ရှင်လောကမှာဘယ်လိုမျိုးလိုအပ်ချက်တွေရှိနေပါလဲကိုစောစောကပဲ
ရုပ်ရှင်ပံ့ပိုးမှုပေါ့မြန်မာနိုင်ငံမှာ teamwork အနေနဲ့လုပ်တာမျိုးအားနည်းရယ်အဲနောက်ပြီးတော့ profession ရုပ်ရှင် profession အနေနဲ့ကြာတော့ဟို costume design လိုမျိုးတွေ art direction လိုမျိုးတွေဟိုထားလိမ့်မရှိဘူးထားလို့မရှိတဲ့အတွက်ကြောင့်လည်းအဲ့ဒါကိုလုပ်စားတဲ့လူကမရှိဘူး။အခုကျမှစပြီးတော့စထားလာတယ်။နောက်တချို့ producer တွေဆိုလည်းအဲ့ဒီ budget မရှိဘူးပေါ့။နောက် script တွေကဆိုလည်းအဲ့လိုပဲပေါ့။ဟို script doctor တွေကထားလို့မရှိ။ဆိုအဲ့ဒီဟာတွေဟိုမရှိတာဟောပဲဟိုဘယ်လိုကောင်းလဲ team ကအားနည်းနေသလိုဖြစ်နေတာပါနော်။ဆိုတော့အဲ့ဒါတော့အဓိကအားနည်းချက်လို့မြင်တာပါပဲ။လူအင်အားပေါ့ပို့ပြီးတော့များများတုံးရမယ်။Hello တောင်းလာနိုင်နေဆိုတော့လည်း quality ပိုကောင်းလာမယ်လို့ထင်ပါတယ်တကယ်တော့ဟိုနိုင်ငံတကာမှာလည်းဒီလူတွေကလိုအပ်နေတာပဲပေါ့နော်ဒီလိုမျိုးပညာရှင်တွေလိုအပ်တယ်လိုအပ်တဲ့အတွက်ကြောင့်လည်းတို့ကအဲ့လိုခွဲလို့တော့ဘာကူကမရှိဘူးဆိုရင်တော့ဒီ channel အဲ့လိုဟိုအကုန်လုံးဟို data ပဲတင်ကြုံပြီးလုပ်ရတဲ့ဘောဖြစ်တာပေါ့ဆိုတော့အဲ့ကလေးကတော့အာယုံไซโฟอ่ะเนี่ยมันน่ะดูดิโปรดิวเซอร์ช่วยโรราวด์ปีเนี่ยไม่ใช่ป่ะเนาะโปรดิวเซอร์เลิกกับดีเรคเตอร์เนี่ยซีซั่นดูเยดีเรคเตอร์เนี่ยแล้วดีชูเตอร์แมเนเจอร์ไอ้ควายพี่ก็เลิกจ้ะสรุปว่าโหอะไรอยู่อ่ะม้าเนี่ยว่าตะเกียร์ก็ดีเรคเตอร์ก็นึกปัญญาสนึกปัญญาก็อายุสายมาดิโปรดิวเซอร์ซีซั่นหน้าบ้านเนี่ยวนๆลงเนี่ยคราวจ้ะแล้วนึกปัญญาก็อ่านได้ตัวอ่ะป่ะสรุปว่าโหตะเกียร์ผิดติดน่ะก็ထုတ်လုပ်ရေးကုမ္ပဏီကဒီအားနည်းချက်ကိုသိပြီးတော့ဒီနေရာတွေ 12% သုံးအောင်လည်းထပ်ပြီးတော့အဲ့တော့ဟိုကိုကိုအင်းဘယ်လိုဖြေရှင်းမလဲဆိုတော့အခုဟိုရွေးချယ်ရိုက်ဖို့စကားပြောနေတဲ့ company ရှိတယ်အဲ့ဒီ company ဆိုရင်ကျွန်တော်ဟို down ဆိုတာပေါ့နော်အဲ့ဒါ producer ထားမယ်ဟို art director ထားမယ်စသဖြင့်ပေါ့နော်အဲ့ဒါသက်သက်သုံးရမယ်ပေါ့နော်အမ script ဆိုလဲ script doctor ဘာလို့ထားတယ်လဲအဲ့လိုပေါ့အဲ့လိုပဲ down ဆိုရမှာပေါ့တကယ်ကောင်းနေတယ်ဆိုတော့လေဒီနေ့စားစားပြီးကျွန်တော်တနင်္ဂနွေလုံးနဲ့စစ်ပွဲရဖြစ်နေရည်ရဲ့ပြီးငင်းငင်းရရပါသေးတယ်လို့ထူတောင်းပါတယ်။ပြီးတော့စစ်ပွဲရလည်းပြည်ပြီးကောင်းပါသေးလို့လည်းထူတောင်းပေးပါတယ်။ဒါအခြေခံကြရတော့ပါကျွန်တော်အခုဆိုရင်စစ်ပွဲအခြေအနေကတော်တော်လေးရုံရင်းပြီးတော့တော်တော်လေးရုန်းကန်နေတာနေထားမှာတွေ့ရပါတော့ကျွန်တော်ချာစစ်ပွဲတုန်းကကြတော့ဒီစစ်ပွဲပြဿနာဆိုရောဒီပြည်ပြီးစစ်ပွဲတပ်ပြီးတွေရောဒီကျွန်တော်တို့ဒီလိုပေါ့သဘာဝပြောင်းနေပြီပေါ့နော်အလူမီနီရန်ပူနေရတယ်ဆိုတဲ့
ရောသမားမွေတချင်းနေနဲ့နာမည်ကြီးတဲ့ hip hop ဆိုတော့ကိုသားဆိုကတော့နှစ်သက်အတွက်ဆူတောင်းပေးနေလူငယ်တွေအနေနဲ့တိုးတက်တဲ့ online နည်းပညာကိုအသုံးပြုလို့နိုင်ငံတကာကနေသင်ယူလို့ရတာတွေသင်ယူမှတ်သားပြီးတော့ကိုဘကိုလည်းတိုးတက်အောင်ပြင်ဆင်ထားကြတာနှစ်သက်မှာမြင်ကျင်ပါတယ်လို့ပြောသွားတာပါ
အမကြီးမှာ internet ကိုကျွန်တော်လုံးဝပါပါ Facebook ကနေသင်အိမ်မှာ link တွေရှိရဲအသင်ကြားပေးတဲ့ link တွေ client ပတ်သက်တဲ့ link တွေအဲ့ဒီ link တွေကသင် educate self educate လို့ရင်းနဲ့ဒီချုပ်ပြမှုတွေကိုရှောင်ရှားနိုင်မယ်ဆိုတော့ကျွန်တော်တွေ့ရဲအဓိကအချင်းဟိုမြန်မာပြည်ကလို့နေတဲ့အဓိက YouTube တို့စသဖြင့်ဒီဘူဒ္ဓအများစွာပေးတဲ့ website တွေကိုသွားဖို့လိုအပ်နေရပါတော့။ဒါပြင်အဓိကအချင်းစာဖတ်အားလေးတိုးတက်စေချင်တယ်။စာဖတ်အားများခြင်းအချင်းလည်းမြန်မာလိုရောနောက်ပြောအင်္ဂလိပ်လိုရောကျန်းမာခြင်းအချင်းဒီ crime တွေဒီလိုမျိုးတက်စကပေးတွေစသဖြင့်တော့အများစုကနေပြလွတ်မြောက်နိုင်တယ်။ရှောင်သိမ်းနိုင်တယ်လို့ယူဆပါလား။ဒါကြောင့်လင်းငယ်နဲ့ပြည့်စုံစာဖတ်ကြပါလိမ့်မယ်။ဒီကောင်းလိုက်ပါလေ။
မအေးတနာကျော်စီစဉ်တင်ဆက်ပေးနေတဲ့တက်တန်ရောင်သတင်းလွှာကိုနားဆင်ကြရတာပါရှင်။အခုသူယုံကြည်ရာစီစဉ်ကိုနားဆင်ကြရပါတော့မယ်။အမေရိကန်နိုင်ငံဟာဗတ်တက္ကသိုလ်ရဲ့ပညာသင်ဆုနဲ့ပြည်သူရေးရာစီမံခန့်ခွဲမှုမဟာဘွဲ့ရရှိပြီး UNESCO ရဲ့ World Top 10 Digital Innovation Award ဆုချီးမြှင့်ခံရသူမလလဝင်းကြောင့်ကိုမလလဝင်းရဲ့ယုံကြည်ရာကိုနားဆင်ကြရမှာဖြစ်ပါတယ်။ Google ရဲ့တီထွင်မှုဆိုင်ရာပညာသင်ဆုနဲ့ Silicon Valley မှာနည်းပညာလုပ်ငန်းတွေလေ့လာခဲ့ပြီးတဲ့နောက်360 degree နည်းပညာကုမ္ပဏီထူထောင်သူဒေါ်လလဝင်းပါကိုယုံကြည်တယ်လဲဆိုတာကိုမျှဝေပေးထားပါတယ်။ Mammo View ကစီစဉ်တင်ဆက်ထားတာပါရှင်။
မင်္ဂလာပါကျွန်တော်ယုံကြည်ရာကျွန်တော်တို့တမျိုးသားလုံးအတွက်နောက်ထပ်ဒေါ်လာရေးတစ်ခုတိုက်ဖို့ရှိပါသေးတယ်။အဲ့ဒါကတော့ပညာရေးဒေါ်လာရေးပါ။ကျွန်တော်တို့ချစ်တဲ့မြန်မာပြည်ကိုတကယ်ကိုခိမိတ်ဖွံ့ဖြိုးတိုးတက်တဲ့ဒီမိုကရေစီနိုင်ငံတော်တစ်ခုအဖြစ်သွင်ကူးပြောင်းနိုင်မှုဆိုရင်ပညာရေးပြုပြင်ပြောင်းလဲမှုကအရန်ကိုအခြေခံကြတဲ့လိုအပ်ချက်တစ်ခုလို့ယုံကြည်မိပါတယ်။အနာရှင်ဆိုးရွားလက်ထက်မှာအလွတ်နှုတ်တိုက်ကြမှတ်မှုကိုအလွန်မင်းအသားပေးခဲ့တဲ့ပညာရေးဖြစ်ခဲ့ရပါတယ်။ဘလို့သွင်ကူးပြောင်းရမှာလဲဆိုတော့အင်္ဂလိပ်လိုဆိုရင်တော့ stage on the stage model ရှိရနေပြီးတော့ဆရာကသင်ပေးတပည့်ကမှတ်သားပြီးတော့ခုပြီးခတ်ပြီးဝါစာရုံအစင်းနဲ့ပြင်ပေးထားတဲ့အလွတ်ကျမှတ်တဲ့စနစ်ကနေပြီးတော့ guide on the site model ကိုပိုင်စဉ်းစားတွေးခေါ်သုံးသပ်ပြီးပြဿနာကိုဖြေရှာနိုင်တဲ့နည်းအဖြစ်ပြောင်းလဲရမှာပါ။ summary way စနစ်ဆိုရင်လည်းအရင်ကလိုလွတ်နှုတ်တိုက်ကျမှတ်တဲ့စနစ်ကနေပြီးတော့ kit စနစ်နဲ့ပျော်ညီတဲ့စနစ်ဖြစ်ပြုပြင်ပြောင်းလဲဖို့လိုပါတယ်။ဥပမာအားဖြင့်ပြမလူပေါင်းဖွဲ့စည်းမှရှိနေတဲ့ပြဿနာတွေကိုဖြေရှာတဲ့စနစ်သို့မဟုတ် ကျွန်တော်တို့ clear တွေရဲ့ဒီထွင်နိုင်တဲ့စွမ်းရည်တွေမြင့်တင်ပေးတဲ့ project based learning problem based learning စနစ်တွေနဲ့ပြုပြင်ပြောင်းလဲမယ်ဆိုရင်တော့ကျွန်တော်တို့ခင်မီရဲ့ပညာရေးစနစ်ကိုရောက်သွားနိုင်မှာဖြစ်ပါတယ်။မျိုးဆက်တဲ့ digital native တွေအတွက်စာသင်ခန်းပညာရေးကအရင်တော့ရေးဖက်အတွက်လို့ခေါ်တဲ့ခေတ်ဟောင်းအသုံးလုံးကနေပြီးတော့ကျွန်တော်တို့ခေတ်သစ်အသုံးလုံးတက်မှဖြစ်တော့မှာပါ။ IT internet အင်္ဂလိပ်စာလို့ပြောလို့ရပါတယ်။နည်းပညာရေးဝန်ကာလမှာမွေးဖွားလာတဲ့ကလေးတွေကိုဘဝအတွက်အကောင်းဆုံးပြင်ဆင်ပေးရမှာကျွန်တော်တို့အရင်တော့လိုမျိုးစာအုပ်ဘက်ဖက်ဖုန်းမသုံးနဲ့လို့တားလို့မရတော့ပါဘူး။ကျွန်တော်တို့မိဘတွေကကလေးတွေကိုဘဝအတွက် future ready kids ဖြစ်ဖို့အားလုံးမျှော်လင့်ထားကြတာပါ။အဲ့အတွက်ဒီကမ္ဘာလုံးကဖုန်းတွေ tablet တွေ computer တွေနဲ့လေ့လာနေတဲ့အခါမှာကျွန်တော်တို့ကဖုန်းတွေ tablet တွေကိုဘယ်လိုမျိုးစနစ်တကျအစီကံတကျပညာရေးအတွက်သုံးသင့်ကြောင်းသင်ပေးဖို့တာဝန်ရှိလာပါပြီ။အဲ့အတွက်လည်းကျွန်တော်တို့360 app ကနေပြီးတော့မြန်မာနိုင်ငံပညာရေးဝန်ကြီးဌာနနဲ့ပူးပေါင်းပြီးတော့နိုင်ငံလုံးကကျောင်းသားကျောင်းသူမိဘဆရာတွေအခမဲ့သုံးနိုင်အောင်သင်ရိုးတဲ့နေခင်းနေညီရဲ့တင်ထောက်ကူ mobile application တွေကိုထုတ်လုပ်ပြီးပြည်သူနဲ့မိဘပြည်သူတွေလက်ထက်ထဲကိုအစင်းသဖြစ်လို့နေပါပြီ။အချို့အပြင်ပြောရရင်တော့ကျွန်တော်တို့တစ်မျိုးသားလုံးတိုက်ဆိုင်ရာနောက်ထပ်ဒေါ်လာရေးတစ်ခုရှိလို့နေပါတယ်။ဒါကတော့ပညာရေးဒေါ်လာရေးပါ။ဒီဒေါ်လာရေးကိုကျွန်တော်တို့360ရက်နဲ့တူမိဘပြည်သူကျောင်းသားကျောင်းသူဆရာဆရာမတွေနဲ့ကျောင်းဥတွေအားလုံးဝင်ပါပြီးတော့ဝိုင်းကူပြီးတိုက်ပေးဖို့ကျွန်တော်တို့ဘက်ကမြစ်တာရခင်ချင်ပါတယ်။ကျေးဇူးတင်ပါတယ်။
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါလေရှင
်ကောရှိမပြမြမနှစ်ခုအတာတကြံသူပြတော့ရန်ကုန်တကြားဆိုရှင်ဟိုးအစဉ်ဆက်ကလေးကတန်ကြံနဲ့တွဲဖက်လာခဲ့တာပါလူဖွဲ့စည်းမှဖြစ်ပျက်နေတဲ့ပုံရိပ်တာဝန်ရှိသူတွေရဲ့ဟာကွက်အားနည်းချက်တွေကိုချစ်စရာကောင်းလို့တေရောလှောင်ပြောင်းတဲ့ဝေဖန်မှုဒလိလို့မျိုးဖြစ်လာခဲ့တာပါဒီအတွက်လဲအရင်အာနာရှင်ခေတ်မှာဆိုလို့ရှင်တန်ကြံဖွဲ့တွေတကြံပြီးပြီဆိုရင်အချုပ်ထဲရောက်တဲ့ဘဝတွေရှိခဲ့ဘူးပါလေဒါမှလည်းလူထုကရွေးချယ်တဲ့ဒီမိုကရေစီရသအစုကလက်ထက်မှာတကြံတန်ကြပ်တွေကိုစင်စစ်မတင်ရင်ခွင့်မပြုနိုင်ဘူးဆိုတဲ့အဖြစ်ကတော့စမ်းပါတယ်။အခုနှစ်ရန်ကုန်တကြံမှာတကြံတန်ကြပ်တွေကိုခွင့်ပြုမိမရလို့ရှိရင်စင်ပေါ်ဖြိုပြေခွင့်မပေးတဲ့အပေါ်သရရှင်တွေဘယ်လိုယူဆပါလဲ။လာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးတော့မှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလို့တဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးဖို့ထားမယ်ဆိုရင်ဒိုင်းရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယူဆချက်ကိုယ့်ရဲ့မိကုန်းတွေကိုစားလိုက်ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြပါတော့ရှင်တွေကိုကြည့်လို့ပါတယ်ခင
်ဗျာ။မနက်ဖြန်အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလူသူတွေအချိန်မီဆက်သွယ်နိုင်ကြပါတယ်ရှင်။အခုတော့တနင်္လာနေ့ညထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်စုမြတ်မောင်ကပြောပြပေးပါဦးမယ်ရှင်။
2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝင်နှောက်ယှက်မှုနဲ့ပတ်သက်တဲ့အစီရင်ခံစာကိုရှေ့နေချုပ်ကအခုရက်ပိုင်းလူသိရှင်ကြားထုတ်ပြန်ဖို့ရှိနေချိန်မှာပဲသမ္မတဒေါ်နယ်ထရမ့်ကသူ့ဘက်မှာအမှားတစုံတရာမလုပ်ခဲ့တဲ့အတွက်အဖြစ်ကလွတ်တယ်လို့ထပ်မံပြောကြားခဲ့ပါတယ်။အထူးစုံစမ်းရေးမှူးရောဘတ်မော်လာရောမော်လာထုတ်ပြန်တဲ့အစီရင်ခံစာကိုအခြေခံပြီးကောက်ချက်ဆွဲထားတဲ့ရှေ့နေချုပ်ဝီလျံဘားကပါရုရှားနဲ့ပူးပေါင်းကြံစီခြင်းဥပဒေကိုနှောက်ယှက်ဟန်ထားခြင်းမရှိဘူးလို့ပြောထားပြီးသားဖြစ်တယ်လို့သမ္မတကတွစ်တက်လူမှုကွန်ရက်ပေါ်မှာဒီကနေ့ရေးသားခဲ့ပါတယ်။ဆူဒန်နိုင်ငံခါတွန်းမြို့တော်ကစစ်ဌာနချုပ်အပြင်ဘက်မှာထိုင်းသပိတ်ရမောက်နေကြတာကိုဖြိုခွင်းဖို့ကြိုးစားမောင်းမှုတွေရှိနေတာကြောင့်ဆန္ဒပြသူတွေကိုထောက်ခံသူတွေအနေနဲ့လာရောက်စုဝေးကြဖို့အတွက်ဥဆောင်သူတွေကဒီကနေ့လှုံ့ဆော်စည်းရုံးနေပါတယ်။အာဏာသိမ်းထားတဲ့စစ်အစိုးရအနေနဲ့အရသာအစိုးရလက်ကိုအာဏာချက်ချင်းလွှဲပြောင်းပေးဖို့အတွက်ကိုလည်းဆန္ဒပြသူတွေကတောင်းဆိုနေကြပါတယ်။ဂျပန်နိုင်ငံမှာ2011ကဆူနာမီနဲ့ငရင်တန်းကြောင့်ပျက်စီးခဲ့တဲ့ဖူကူရှိမားကနျူကလ িয়ার ဓာတ်ပေါင်းဖို့သုံးခုတည်းကတခုရဲ့လောင်စာချောင်းတွေကိုဖယ်ရှားတဲ့လုပ်ငန်းတွေစတင်နေပါပြီ။ဓာတ်ပေါင်းဖို့တွေကလောင်စာချောင်းပေါင်း566ခုကိုဖယ်ရှားဖို့နှစ်နှစ်အထိကြာနိုင်တယ်လို့ TEPCO ကုမ္ပဏီကခန့်မှန်းထားပါတယ်။ဓာတ်ပေါင်းဖို့တွေမှာရေဒီယိုဓာတ်တတိကျအစင်းမြင့်နေစေဖြစ်တာကြောင့်မီတာ900လောက်အဝေးမှာရှိနေတဲ့အခန်းကနေအဝေးထိန်းဆက်တွေနဲ့လောင်စာချောင်းတွေကိုဖယ်ရှားနေရပါတယ်။ဗင်နီဇွေလာပြည်သူတွေအနေနဲ့တိုင်းပြည်ကိုထိခိုက်အောင်လုပ်နေတဲ့မဒူရိုအစိုးရရဲ့လုပ်ရက်တွေကိုနောက်ထပ်ကြာကြာသီးခံတော့မှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပေယိုကတောင်အမေရိကန်နိုင်ငံများသွားတဲ့ခရီးစဉ်မှာပြောကြားခဲ့ပါတယ်ရှင်။
တနင်္လာနေ့ညပဲနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မွန်ပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကမတ်စုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Aiden Uruku ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြည်ည10နာရီကနေ17နာရီထိလိုင်းဒိုမီတာ2532လိုင်းလမ်းမီတာ190ရုကနေနားဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးအတွက်ပျော်ရွှင်ချမ်းမြေ့ပွဲနှစ်ခုအခါသမယဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.